Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ18ရက်စနေနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုဒိုင်းဒိုမီတာ30 40 48နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင်
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူကြီးညာပေးမှာပါအင်တာနက်ဖောက်ထွင်းခိုးယူမှုပြဿနာနဲ့ပတ်သက်ပြီးရုရှားသမ္မတနဲ့စကားပြောဆိုခဲ့ဘူးကြောင်းအမေရိကန်သမ္မတဘဲရစ်အိုဘားမားကနှစ်ချုပ်သတင်းစာရှင်းလင်းပွဲပြီးမှပြောကြားလိုက်ပါတယ်စီးရီးယားနိုင်ငံအလက်ပိုမြို့ကအရတားတွေဘေးလွတ်ရာပို့ဆောင်ပေးနေမှုကိုစီးရီးယားအစိုးရကရက်ဆိုင်လိုက်ပါပြီရခိုင်ပြည်နယ်မောင်နှံဒေသမှာသတင်းသွားယူဖို့အတွက်သတင်းဌာန73ခုကိုမြန်မာအစိုးရကခွင့်ပြုလိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါရှာဖို့
ကောင်းပါပြီရှင်သတင်းတွေပြည်နှားဆင်ကြရမယ့်သတင်းလွှာတွေထဲမှာရခိုင်ပြည်နယ်ရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးနိုင်ငံတကာပညာရှင်ရဲ့သုံးသပ်ချက်ကဘယ်လိုရှိပါသလဲ
I find it really sad that the government is handling the situation the way that they are right now because people would really like
Georgetown တက္ကသိုလ်ပါမောက်ခခရစ်စတီနာဖရန့်ရဲ့အခုလိုသုံးသပ်ချက်တွေကိုနားဆင်ရမယ့်အပြင်မြန်မာနိုင်ငံမှာမကြသေးခင်ကတွေ့မြင်ရတဲ့အခြေအနေတွေကြောင့်စစ်တပ်နဲ့ဆက်ဆံရေးတွေကိုပြန်လည်သုံးသပ်တဲ့ကြောင်ဗီဒိုအခြေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ရဲ့တိုက်တွန်းချက်ကိုပါနားဆင်ရမှာပါအဲ့ဒီနောက်မှာတော့သောရရှင်တွေကိုဒေသချင်းတွေဘုံနဲ့လည်းဖြောဖြေးပေးမှာပါအခုတော့ဒီနောက်ဆုံးရသတင်းတွေကိုဒေါခင်မြတ်သက်နဲ့အမနာတာချန်းတို့ပြောပြပေးပါမယ်ရှင်
Democratic Party ကို computer internet ဖောက်ထွင်းမှုတွေလုပ်နေတယ်ဆိုရဲဆွဆဲမှုနဲ့ပတ်သက်ပြီး September လတုန်းကရုရှားသမ္မတ Vladimir Putin နဲ့သူပြောဆိုခဲ့ကြောင်းနဲ့ဒီနောက်ပိုင်းမှာဖောက်ထွင်းခိုးယူမှုတွေဆက်ပြီးလုပ်တာမတွေ့ရတော့ဘူးလို့ American သမ္မတ Barack Obama ကသမ္မတအင်ဂျီမာနှစ်ဆင်ဖြစ်လို့တဲ့နှစ်ချုပ်သတင်းစာရှင်းလင်းပွဲအပြီးပါပြောကြားလိုက်ပါတယ်။အခုလိုဖောက်ထွင်းခိုးယူမှုကြောင့် Democratic Party ကသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်ခဲ့သူ Hillary Clinton အရေးရှုံးနေခဲ့ရတယ်လို့ယူဆပါသလားဆိုတဲ့အမေးကိုတော့သူကတိုက်ရိုက်မဖြေကြားခဲ့ပါဘူး။ဒီကိစ္စအတွက်ကျွမ်းကျင်ပညာရှင်တွေဆွေးနွေးကြပါစေလို့ပြောကြားခဲ့တာပါ Democratic Party ရဲ့ဦးဆောင်မှုဟာအဖောက်ထွင်းခံရရတဲ့ဆိုတာအတိပြုကြောင်းတချင်ကသမ္မတ Obama ကဖော်ထုတ်ပြောဆိုခဲ့ပါတယ်ရည်ရွယ်ချက်ဒါမှမဟုတ်အဓိပ္ပယ်ကောက်ယူတာတွေမပါဘဲဒီအကြောင်းကိုသက်ဆိုင်ရာတွေကိုသိဖို့အတွက်သူ့အစိုးရအဖွဲ့ကထုတ်ဖော်ပြောဆိုခဲ့တယ်လို့ပြောတာပါရွေးကောက်ပွဲလုပ်ငန်းရှင်နဲ့ပတ်သက်ပြီးသူစိုးရင်ကြောင့်နဲ့အခုဖြစ်ဟာနည်းနည်းရှုပ်ထွေးတဲ့တချို့လောက်တာမျိုးလို့ပြောတာမဟုတ်ပါဘူးလို့လည်းသမ္မတကပြောပါတယ်အဖောက်ထွင်းခံရတဲ့ Democratic Party ရဲ့ email ဆိုတာဟာတမန်နေစဉ်ရင်းနေကြတွေကိုဖောက်ထွင်းတာဖြစ်ပြီးတချို့ဟာအနည်းအထိုင်ရခက်စီလာမျိုးတွေပါပေမဲ့အခုလိုတင်လိုက်တဲ့အတွက်ကြောင့်ရွေးကောက်ပွဲကိုဘလို့မှမထိခိုက်ဘူးဆိုတာတေချာစေချင်တာဖြစ်ကြောင်းလည်းပြောပါတယ်ကွန်ပျူတာပေါက်ကြားမှုတွေနဲ့ပတ်သက်ပြီးအကျိုးဆက်တွေနဲ့သူနေပါတဲ့ဗီတူသမ္မတပူတင်နဲ့ဒါပြောဆိုခဲ့တာမဟုတ်ဘဲတရုတ်သမ္မတရှီကျင်ပင်နဲ့ပါပြောဆိုခဲ့တယ်လို့လည်းပြောဆိုလိုက်တာပ
ါအမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်ကကွန်ပျူတာကွန်ရက်တစ်ခုကိုစိုက်ဘာတိုက်ခိုက်ခံရမှုမှာအမိမီလုံခြုံရေးဝန်ကြီးဌာနနဲ့ဆက်နွယ်နေတဲ့ကိစ္စကိုရွေးကောက်ခံသမ္မတအနေနဲ့စုံစမ်းစစ်ဆေးပေးဖို့တောင်းဆိုခဲ့ပြီးရပိုင်းအတွင်းမှာပဲသမ္မတဖြစ်တော်မဲ့ဒေါ်နယ်ထရန့်ဟာအမိမီလုံခြုံရေးဝန်ကြီးဌာနဝန်ကြီးဂျာဂျွန်ဆန်နဲ့တောက်ကြနေကတွေ့ဆုံခဲ့ပါတယ်ပြည်တွင်းကရွေးကောက်ပွဲတွေကိုကြီးကြပ်ရတဲ့ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးအကြီးအကဲဘရိုင်ယန်ကမ်ကသူ့ဌာနရဲ့ကွန်ပျူတာကွန်ရက်ကိုအကြိမ်ကြိမ်တိုက်ခိုက်ခံရမှုမှာအမိမြေလုံခြုံရေးဝန်ကြီးဌာနအနေနဲ့တာဝန်ရှိတယ်လို့နိုဝင်ဘာလ10ရက်နေ့သမ္မတရွေးကောက်ပွဲမတိုင်မီနဲ့ကျင်းပပြီးမကြခင်မှာပဲပြောဆိုခဲ့တာဖြစ်ပါတယ်ကနဦးစမ်းစစ်ချက်တွေအရအစိုးရကန်ထရိုက်တာဝန်ထမ်းတအူးကကန်ထရိုက်အလုတ်သမားအစ်တွေနဲ့ဝန်ထမ်းအစ်တွေအတွက်လိုင်စင်တွေကိုမှန်မှန်ကန်ကန်ထုတ်ပေးခြင်းရှိမရှိသိနိုင်မှုဖောက်ထွင်းခံခဲ့ရတယ်လို့ဆိုတဲ့အင်တာနက်ကွန်ရက်ကိုပုံမှန်လိုလိုအသုံးပြုဝင်ရောက်ခဲ့ကြောင်းလည်းအမိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီးဂျွန်ဆန်ကပြောဆိုခဲ့ပါတယ်ရွေးကောက်ခံသမ္မတထရန့်ကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကဆွတ်ဖက်ခဲ့တဲ့ဆိုတဲ့သတင်းတွေကနေအာရုံပြောင်းဖို့ကြိုးစားတဲ့အနေနဲ့တောက်ကြနေအစောပိုင်းက Twitter အင်တာနက်လူမှုကွန်ရက်မှာပြောဆိုရမှာတော့Democratic Party နိုင်ငံလုံးဆိုင်ရာကော်မတီရဲ့ Internet Server တွေကိုတိုက်ခိုက်ခံရမှုမှာ American ပြည်ထောင်စုကအကျိုးကျေးဇူးခံစားခဲ့ရကြောင်းပြောဆိုခဲ့ပါတယ်
။ Syria နိုင်ငံအလက်ပိုမြို့အခြေပိုင်းမှာပောက်ကွဲသံတွေနဲ့တနက်သံတွေပြန်ချားလာရခဲ့ပြီးတဲ့နောက် Syria အစိုးရကအဲ့ဒီမှာရှိနေတဲ့အရက်သားတွေဘေးလွတ်ရာရွှေ့ပြောင်းပေးရေးကိစ္စကိုဆိုင်းငံ့ထားလိုက်ပါတယ်။တပုန်တွေဘက်ကရောအစိုးရတပ်တွေဘက်ကပါခိုင်မာမှုမရှိသေးတဲ့အပြစ်ရိုက်ဆဲရေးအချို့ဖောက်ကြောင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆဲနေကြတာပါ။ဘေးလွတ်ရာရွှေ့ပြောင်းပေးမယ့်ကားတွေတွားရလမ်းကြောင်းအဖြစ်တုံးနေတဲ့အမြန်လမ်းမကြီးတစ်လျှောက်စစ်တပ်ကအတားဆီးတုံးနေချနေချိန်မှာပဲတပုန်တွေထင်းကျုပ်ထားတဲ့အလက်ပိုချမ်းကလူတွေတဲဆောင်လာတဲ့ဘတ်ကားတွေနဲ့ထရက်ကားတွေကိုပြန်ပြီးလှည့်ဖို့အတွက်စီရအစိုးရက မိတ်ပေးလိုက်တာပါအခုလိုရဆိုင်တာဟာယာယီပဲဖြစ်ပါတယ်လို့အလက်ပုံငင်းချင်းလုပ်ငန်းစဉ်မှာထဲထဲဝင်ဝင်ပါဝင်ကူညီနေတဲ့တူရကီကပြောပါတယ်ဘေးလူရရွှေပြောင်းပေးနေတာတွေမပြီးဆုံးသေးချောင်းနဲ့အဲ့ဒီနေရာကထွက်သွားချင်သူအများပြားရှိနေပါသေးတယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးကပြောပါတယ်တပုံးတွေကသူတို့ပေးထားတဲ့ဂရီကိုချိုးဖောက်တဲ့အနေနဲ့လက်နက်ကြီးတွေနဲ့တစားကန်တွေကိုအလက်ပုံမျိုးတွေကနေခိုးထုတ်နေတယ်လို့ဆီးရီးယားအစိုးရကအပြစ်တင်ပေမဲ့ဆီးရီးယားအစိုးရဟာသူအခုလိုရက်ခိုင်းတာဟာတပုံးတွေထိမ့်ချုပ်ထားတဲ့ရွာကအရက်သားတွေလွတ်ပေးအောင်ဖိအားပေးဖို့လုပ်နေတာလို့တပုံးတွေဘက်ကပြောပါတယ်အဲ့ဒီဒေတာကအရက်သားတွေကိုဘယ်ချိန်မှပြန်ပြီးဘေးလူရရွှေ့ပြောင်းပေးမယ်ဆိုတာတော့အခုထိမသိရသေးပါဘူး
ဒီနှစ်ကောင်မှာတာဝန်ကနေနားယူတော့မယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကသူ့ရဲ့နောက်ဆုံးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဆီးရီးယားနိုင်ငံအလက်ပုံမျိုးကိုငရဲကန်တစ်ခုအဖြစ်ရည်ညွှန်းပြောဆိုသွားခဲ့ပါတယ်။ဆီးရီးယားစစ်ပွဲအပအဝင်ကဘာကြီးမှဖြည့်ရှင်းရမယ့်ပြဿနာတွေကြန့်ရှိနေသေးတာကိုမစ္စတာဘန်ကီမွန်ကထောက်ပြပြောကြားသွားခဲ့တာဖြစ်ပါတယ်။ဆီးရီးယားလူထုအတွက်အားလုံးကတာဝန်ပြက်ကွက်ခဲ့ကြသလိုအားလုံးတွေ့မြင်နေရတဲ့စိတ်မချမ်းမြေ့စရာရာဇဝတ်မှုတွေအတွက်စာနာမှုတရားမျှတမှုနဲ့တာဝန်ခံမှုတွေရှိမှသာငြိမ်းချမ်းရရှိနိုင်မှာဖြစ်ကြောင်းကိုလည်းမစ္စတာဘန်ကပြောဆိုခဲ့ပါတယ်။တောက်ချာနေအစောပိုင်းမှာတော့ဆီးရီးယားဆိုရကအလက်ပိုမြို့အရှေ့ပိုင်းကနေအရက်သားတွေဘေးကင်းရာရွှေ့ပြောင်းပေးနေတဲ့အစီအစဉ်ကိုရပ်ဆိုင်းလိုက်တဲ့အတွက်အဝိုင်းခံထားရတဲ့မြို့တွင်းမှာလူပေါင်းထောင်နဲ့ချီပြီးတော့ပိတ်မိနေခဲ့ပါတယ်။တပုံတွေဘက်ကတော့လက်ရှိသူတို့ထိန်းချုပ်ထားတဲ့ရွာနဲ့ရွာကနေအရက်သားတွေကိုဘေးလွတ်ရာပြောင်းရွှေ့ရာမှာသူတို့အပေါ်ဖိအားပေးဖို့အတွက်အစိုးရကဒီအစီအစဉ်ကိုရပ်ဆိုင်းခဲ့တာဖြစ်တယ်လို့ဆွဆွဲခဲ့ပါတယ်။အစိုးရဘက်ကတော့ကယ်ဆယ်ရေးရင်နှီးတစ်ခုကိုတပုံတွေဘက်ကပြစ်ခတ်ခဲ့တာကြောင့်အစီအစဉ်ကိုရပ်ဆိုင်းရတာလို့တုံ့ပြန်ခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကဆီးရီးယားအစိုးရအနေနဲ့ဘေးလွတ်ရာပြောင်းရွှေ့ရတဲ့အစီအစဉ်ကိုဆက်ပြီးခွင့်ပြုဖို့အတွက်တောင်းဆိုခဲ့ပါတယ်။ဘေးကင်းရာနေရာကိုပြောင်းရွှေ့ရတဲ့အစီအစဉ်ပြန်ဆနိုင်အောင်သက်ဆိုင်သူအားလုံးကလိုအပ်တယ်လို့ဆောင်ရွက်ကြဖို့လည်းကုလသမဂ္ဂကတောင်းဆိုကြောင်းမစ္စတာဘန်ကပြောဆိုပါတယ်။သူ့ရဲ့နောက်ဆုံးနှုတ်ဆက်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတောင်ဆူရန်နိုင်ငံကဖြစ်ပွားနေတဲ့ပြည်ပခအနောက်ဖက်ကမ်းမြောင်မှာအစ္စရေးအခြေချမှုတွေနဲ့ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်လက်မှတ်ရေးထိုးမှုအပါအဝင်အကြောင်းအရာမျိုးစုံကိုပြောကြားခဲ့ပါတယ်
New American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။နိုင်ငံပိုင်ရုပ်သံသတင်းဌာနတွေပါဝင်တခြားလွတ်လပ်တဲ့ပြည်ရင်းပြပသတင်းဌာန73ခုကိုရခိုင်ပြည်နယ်မောင်နှံဒေသတွင်အကြမ်းဖက်တိုက်ခိုက်ခံရမှုအခြေအနေနဲ့နေမြေရှင်းလင်းအခြေအနေတွေနဲ့ပတ်သက်ပြီးတွားရောက်သတင်းယူဖို့ပထမဆုံးချိန်ဖြစ်နေခွင့်ပေးလိုက်ပါပြီ။သူတို့ဟာဒီဇင်ဘာလ19ရက်နေ့ကနေ22ရက်နေ့ထိစစ်တပ်ရဲလုံခြုံရေးတပ်ဖွဲ့တွေနဲ့အတူသတင်းယူခွင့်ရမှာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောထေက VOA ကိုပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းနေမြေရှင်းလင်းစစ်ဆင်မှုတရားဥပဒေမဲ့တပ်ဖြတ်တာအမျိုးသမီးတွေပေါ်အထမကျင်လာရွာတွေကိုမိရှို့ဖျက်ဆီးတာဆတဲ့လူခွင့်ချုပ်ဖောက်မှုတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတွေကကျူးလွန်နေတဲ့ဆိုပြီးနိုင်ငံတကာအစိုးရတချို့နဲ့လူခွင့်အဖွဲ့တွေကဆွဆွဲဝေဖန်ပစ်တင်နေကြတယ်လို့ဒီဒေတာကိုလက်လက်စွာတောရောက်တရင်ယူဆစ်ဆွဲခွင့်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။အခုတော့မြန်မာအစိုးရကတွားခွင့်ပြုလိုက်တဲ့ဒီတရင်အဖွဲ့တွေအနေနဲ့အကြမ်းဖက်တိုက်ခိုက်ခံရတာနဲ့အကြမ်းဖက်ဖြစ်စဉ်တွေဖြစ်နေတဲ့မောင်တော်ကိုအဓိကထားတောရောက်နိုင်ကြမှာဖြစ်ပါတယ်။လုံခြုံရေးအခြေအနေကစိုးရိမ်ရတာမို့လုံခြုံရေးတပ်ဖွဲ့တွေနဲ့အတူသတင်းသွားယူရမှာလည်းဖြစ်ပါတယ်ဒါပေမဲ့တတ်မှတ်နေမျိုးတွေကိုရောက်တဲ့အခါမှာလွတ်လွတ်လပ်လပ်မင်းမြန်းခွင့်ပေးထားတယ်လို့လည်းဥစော်ထေးကပြောပါတယ်ပြည်ချိုင်းဝန်ကြီးဌာနသတင်းနဲ့စာနယ်ဇင်းလုပ်ငန်းအထွေထွေမန်နေဂျာဦးရနိုင်ဦးဆောင်ပြီးသွားရောက်မယ်အခုတစ်ခါမောင်နှောသတင်းယူတဲ့အဖွဲ့ထဲမှာပြည်ပအသံနဲ့ဌာနတွေဖြစ်တဲ့ VOA BBC နဲ့ RFA ဌာနတွေမပါဝင်ပါဘူးအဲ့ဒီဒေတာမှာသတင်းသွားယူတဲ့အခါမှာလုံခြုံရေးပြန်ဘာသာစကားအခက်အခဲပါရှိနိုင်မယ်လို့သတင်းဖွဲ့တွေကပြောကြားကြပါတယ်
တောင်တရုတ်ပင်လယ်ပြင်အတွင်းကနိုင်ငံတကာရေပိုင်နဲ့မှာအမေရိကန်ရေတပ်ပိုင်မောင်းသူမဲ့ရင်ငုတ် drone ယာဉ်တစ်စင်းကိုတရုတ်ရေတပ်ကဖမ်းဆီးလိုက်ပါတယ်။မောင်းသူမဲ့ရင်ကိုအမြန်ဆုံးပြန်လည်ပေးအပ်ဖို့နဲ့အလားတူလုပ်ရမျိုးနောက်ထပ်မလုပ်ဖို့တောင်းဆိုနိုင်အောင်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကတနမန်နီလန်းတွေနဲ့စူးစမ်းနေပါတယ်။ရင်ငုတ် drone ယာဉ်ဟာမောင်းသူမဲ့ယာဉ်ဖြစ်ပေမဲ့အမေရိကန်ရေတပ်ပိုင်အကာအကွယ်ပေးရမယ့်ယာဉ်ဖြစ်သတ်မှတ်ပါတယ်။အခုလောက်ရဟာနိုင်ငံတကာဥပဒေတွေနဲ့မညီဘူးလို့လည်းပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရရေတပ်ဗိုလ်မှူးကြီး Jeff Davis ကပြောဆိုခဲ့ပါတယ်။တရုတ်စစ်တပ်ရဲ့လုပ်ရဟာ ကျင်းဝတ်တိုက်ခါနဲ့မညီဘူးလို့လည်းသူကပြောပါတယ်အရက်ဖက်ကထိန်ချုံမောင်းနေတဲ့ရေဒတ်ပိုင်သမုတ်တရားလေလာရေးယင်းတစင်းဟာဖိလစ်ပိုင်နိုင်ငံဆူဘစ်ပင်လယ်အော်ကနေ63ကီလိုမီတာလောက်အကွာရေပြင်အောက်မှာဆက်ရက်ပြီးရောက်ရှိနေတဲ့မောင်းသူမဲ့ယင်းငုတ် drone ယင်းနှစ်စင်းကိုပြန်လည်ဆက်ယူနိုင်မှုစ조사နေစဉ်ကြာတာပရင်းနေမှာပဲတရုတ်ရေတပ်တင်မောချင်းကက်ရောက်ရှိလာခဲ့ကြောင်းလဲပန်ငွန်ပြောကွင်းရကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်တရုတ်ရေတပ်ကဒါလန်3အမျိုးအစားရေရင်အမှတ် ASR 510ဟာရင်းရင်ငယ်တစ်စင်းကိုရေထဲဆစ်လွတ်ပြီးတော့ဆက်ရက်နေတဲ့အမေရိကန်ရင်းငုတ် drone ယင်းတင်မောအငယ်တစ်စင်းကိုတင်စီသွားခဲ့ပဲကျန်တစ်စင်းကိုတော့အမေရိကန်ရေတပ်တင်မောကဆယ်ယူခဲ့ပါတယ
်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတက်တေကတောက်တန်နေမှာစင်ကာပူနိုင်ငံကိုတွားရောက်ခဲ့ပါတယ်သူကစင်ကာပူမှာအလုပ်လုပ်နေတဲ့ဖိလစ်ပိုင်အလုပ်သမားထောင်ပေါင်းများစွာကတရဲကောင်းတအုပ်ဖွဲ့ကြိုဆိုခဲ့ကြတာပါစင်ကာပူလေဆိပ်နားပြပွဲခန့်မှာမှာသမ္မတဒူတက်တေနဲ့တွေ့ဆုံပွဲအတွက်လက်မှတ် 6,000 ရောင်းအပ်ပေမဲ့လာမယ့်သူဒီထက်ပိုများနေပါတယ်
ဂျာမနီနိုင်ငံကခရစ်စမတ်ဇေးတစ်ခုမှာအိမ်ရိုက်တံတွေထည့်ထားတဲ့အိမ်လုံဘုံတစ်ခုကိုဖောက်ခွဲဖို့စ조사ခဲ့တယ်လို့ဆွဆွဲခံထားရတဲ့12နှစ်အရွယ်လူငယ်တယောက်ရဲ့အမှုကိုစုံစမ်းစစ်ဆေးနေကြောင်းဂျာမနီအစိုးရရှေ့နေတွေကပြောဆိုလိုက်ပါတယ
်နောက်ဆုံးရသတင်းတွေကိုဒေါခင်မြွတ်တဲ့မနန္ဒာချန်တို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်ရဲ့လက်ရှိအခြေအနေနဲ့ပတ်သက်တဲ့ပြောဆိုသုံးသပ်ချက်တွေကိုအရင်ဆုံးတင်ပြပေးမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်ဖြတ်မှုတွေ၊မလိမ်ကျင်းမှုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အိမ်တွေမိရှို့မှုစတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနေ့စဉ်နဲ့အများရှိနေတယ်လို့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယီအယ်ဟူစင်ကပြောကြားလိုက်ပါတယ်ရခိုင်ပြည်နယ်ပြည်ပခါနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့လက်တလောကင်တွယ်ဖြည့်ရှင်းတဲ့ပုံမှာအားနည်းချက်တွေရှိနေတာကြောင့်နိုင်ငံတွင်းသာမကဒေသတစ်ခုလုံးကိုပါရိုက်ခတ်လာနိုင်တဲ့အကြောင်းလဲတတိပေးလိုက်ပါတယ်မြန်မာအစိုးရဘက်ကတော့နိုင်ငံတကာဥပဒေစံနှုန်းတွေနဲ့အညီအလေးအနက်ထားကင်တွယ်ဖြည့်ရှင်းနေကြောင်းပြောဆိုထားပါတယ်ရခိုင်အရေးမှာမြန်မာအစိုးရဘက်ကထိရောက်မှုရှိအောင်ဘယ်လိုဆောင်ရွက်တင်ပါလဲမိုင်အင်ဂျင်တိုင်းဆက်လက်တင်ပြမှာပါရှင်
ရခိုင်ပြည်နယ်မြောက်ပိုင်းကစိုးရိမ်စရာအခြေအနေတွေသတင်းတွေကိုကုလသမဂ္ဂဘက်ကနေ့စဉ်ရရှိနေတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအစ်အယ်ဟူစိန်ကပြောဆိုခဲ့တာပါဒါအပြင်ကုလသမဂ္ဂအနေနဲ့တွားရောက်စုံစမ်းခွင့်ပြုဖို့အစဉ်တစိုက်တောင်းဆိုချက်ကိုအခုချိန်ထိမြန်မာအစိုးရကခွင့်မပြုသေးတဲ့အပေါ်မှာအလွန်စိတ်ပြတ်မိကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရအမျိုးသမီးကမနေ့ကအခုလိုပြောသွားပါတယ်
The High Commissioner today warns that the government of Myanmar warns the government of Myanmar that it's short-sighted counterproductive
အခြေအနေအဆိုးဆုံးဖြစ်နေတဲ့နေရာတွေစီဒီကြလွတ်လပ်တဲ့လေးလာဆောင်ကြည့်သူတွေတွားခွင့်ပြုဖို့ခွင့်မပြုတာအပါဝင်ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာအပေါ်မြန်မာအစိုးရကအမြင့်ကျင်းစွာအကျိုးမဲ့စွာအပြင်အကျဉ်းတရားကင်းစွာကင်တွယ်နေမှုတွေကမြန်မာနိုင်ငံအတွက်သာမကဒေသအတွင်းရေရှည်ကြီးမားတဲ့ခရရိုက်ခတ်မှုတွေရှိလာနိုင်တယ်လို့လူအခွင့်ရေးကော်မရှင်နာမင်းကြီးကမြန်မာအစိုးရကိုတတိပေးပါတယ်
။အထူးသဖြင့်အရင်သမရဦးသိန်းစိန်ဦးဆောင်နဲ့အရက်သားတစ်ပိုင်းအစိုးရလက်ထက်2012ခုနှစ်မှာစတင်ဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးခွဲခြားမှုအခြေခံနဲ့ပဋိပက္ခဟာနှစ်နဲ့ချီကြာမြင့်ခဲ့ပြီးဒေါံဆန်းစုကြည်ဦးဆောင်နဲ့အရတအစိုးရတက်လာချိန်မှာအခြေအနေပိုးပြီးဆူလာခဲ့တာပါဒီအခြေအနေမှာမြန်မာစစ်တပ်ကအင်အားအလွန်အကျွံအသုံးပြုပြီးဒေသခံမွတ်စလင်အရတတွေကိုပါနှင်းပန်းနှိပ်စက်မှုတွေရှိနေကြောင်းထောင်နဲ့ချီတဲ့ဒုက္ခသည်တွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာခိုလုံနေရကြောင်းကုလသမဂ္ဂကထောက်ပြပြောဆိုနေတာဖြစ်ပါတယ်အခုလိုနိုဘယ်ငြိမ်းချမ်းရေးဆုရှင်လက်ဖြင့်နိုင်ငံတကာမှဩစာကြီးတဲ့ဒေါံဆန်းစုကြည်ဦးဆောင်နဲ့အစိုးရလက်ထက်မှာဒီလိုအခြေအနေတွေရင်ဆိုင်နေရတဲ့ပေါ်စိတ်မကောင်းဖြစ်မိကြောင်းအမေရိကန်ပြည်ထောင်စု Washington DC က Georgetown တက္ကသိုလ်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးဘာသာရေးဆိုင်ရာပါမောက္ခ Christina Finn ကအခုလိုပြောပါတယ
် I find it really sad that the government is handling this situation
လက်ရှိမှာအစိုးရကအခြေအနေကိုဒီလိုပုံစံမျိုးကင်တွယ်နေတဲ့အပေါ်ကျွန်မစိတ်မကောင်းပါဘူးနှစ်ပေါင်းများစွာဖိနှိပ်ခံခဲ့ရတဲ့မြန်မာနိုင်ငံကိုသူ့ရဲ့တံပိုးတွေနဲ့လူမျိုးပေါင်းစုံဘာသာပေါင်းစုံရောရှက်နေထိုင်တဲ့နိုင်ငံတစ်ခုအဖြစ်ဒေသတွင်းမှာသာမကတကမ္ဘာလုံးကအသိအမှတ်ပြုတာကိုလူတွေကမြင်ကျင်ကြလို့ပ
ါရခိုင်အရေးကိစ္စနဲ့ပတ်သက်လို့လေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ကိုယ်တိုင်အာဆီယံနိုင်ငံသားဝင်ကြီးတွေကိုဒီဇင်ဘာလ19ရက်နေ့မှာအလွတ်တဘောတွေ့ဆုံဆွေးနွေးဖို့ဖိတ်ကြားထားတာပါအဲ့ဒီတွေ့ဆုံပွဲကနေရခိုင်ပြည်နယ်မှာစစ်တပ်ရဲ့လှုပ်ရှားမှုတွေရှော့ချပြီးအခြေအနေပြန်လည်တည်ငြိမ်တိုးတက်ရေးဘက်ကဦးတည်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းခရစ်စတီနာဖင်ကဆိုပါတယ်။လက်ရှိရခိုင်မှာဖြစ်နေတဲ့ပဋိပက္ခမှာဒေသခံတွေလိုအပ်နေတဲ့ လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထိထိရောက်ရောက်ပေးနိုင်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေကိုတွားခွင့်ပြုတင်ကြောင်းခရစ်စတီနာဖင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ Well, I think it's good that they have set up their own commission to investigate and that they are
အခြေအနေတွေကိုစုံစမ်းဖို့အစိုးရကစုံစမ်းရေးကော်မရှင်ဖွဲ့တယ်။အစိုးရအာဏာပိုင်တွေနဲ့အတူသတင်းတောက်တွေပါတဲ့အဖွဲ့ကိုတွားလည်လာခွင့်ပြုမယ်ဆိုတာတွေကကောင်းပါတယ်။ဒါပေမဲ့အခြေအနေတွေကိုလည်လာတာထက်အဲ့ဒီမှာရှိနေတဲ့သူတွေကိုအကူအညီပေးနိုင်ဖို့ကအရေးကြီးပါတယ်။သူတို့တွေနိုင်ငံသားဖြစ်ခွင့်ရှိတယ်မရှိဘူးဆိုတာတဲ့သူတို့ဟာလူသားတွေပါသူတို့အနေနဲ့အစားအသောက်နေစရာနဲ့အကျမကြီးစောင့်ရှောက်မှုတွေရတတ်ပါတယ်သူတို့အသက်အငယ်ကိုစိုးရိမ်မနေသင့်ပါဘူးအဲ့လိုဖြစ်အောင်အစိုးရကလှုပ်ပေးဖို့လိုအပ်ပါတယ်လူသားချင်းစာနာမှုအကူအညီတွေပေးတဲ့အဖွဲ့တွေကိုတွားခွင့်ပြုရမယ်လူတွေအနေနဲ့သူတို့အသက်အငယ်အတွက်စိုးရိမ်စရာမလိုပဲနေထိုင်နိုင်ဖို့လိုအပ်ပါတယ်အဲ့ဒီနေရာမှာလွတ်လွတ်လပ်လပ်သွားလာနိုင်ပြီးတော့အခြေအနေကိုဗတ်မလိုက်စောင့်ကြည့်နိုင်မဲ့သူမျိုးရှိမယ်ဆိုရင်အဲ့မှာရှိနေကြတဲ့သူတွေဘက်ကပို့ပြီးတော့လုံခြုံတယ်လို့ခံစားရပါလိမ့်မယ်။နိုင်ငံသားသားမှဖြစ်เสียမလိုပါဘူး။ပြည်ရင်းကဗန်မလိုက်အဖွဲ့မျိုးတွေကလည်းဖြစ်လို့ရပါတယ်။လက်ရှိမှာလို့စစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေကိုမလုပ်တော့ဘူးဆိုတာနဲ့တင်မဟုတ်ဘဲလူတွေနဲ့လွတ်လွတ်လပ်လပ်တွေးဆုံမေးမြန်းနိုင်သူတို့တွေးရှိမှုတွေကိုလွတ်လွတ်လပ်လပ်ပြန်ပြောပြနိုင်မဲ့အဖွဲ့မျိုးတွေကိုအစိုးရကသွားခွင့်ပြုသင့်ပါတယ
်။လက်ရှိအခြေအနေမှာတော့လုံခြုံရေးအရာနိုင်ငံတကာအဖွဲ့အစည်းတွေကရခိုင်ဒေသဘက်ကိုသွားခွင့်မပြုနိုင်သေးဘူးလို့မြန်မာအစိုးရကတော့တုံ့ပြန်ထားပါတယ်။ဒါပေမဲ့သတင်းတောက်တချို့ကလာမယ့်ဒီဇင်ဘာလ19ရက်နေ့ကနေ22ရက်နေ့အထိအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့မောင်းတောဒေသဘက်ကိုပထမဆုံးအကြိမ်သွားရောက်ခွင့်ပြုမှာဖြစ်တယ်လို့သမရယုံညွှန်ကြားမှုဦးစော်ထီက VOE ကိုပြောပါရယ်။ကြံကြားရေးဝန်ကြီးဌာနကဦးဆောင်ပြီးပြည်ရင်းပြည်ပသတင်းတောက်စုစုပေါင်း73ကိုခေါ်သွားမယ့်အစီအစဉ်မှာပြည်ပသတင်းဌာနတွေဖြစ်တဲ့ BBC နဲ့ VOE တို့ကတော့ဒီတစ်ချိန်မှာပါဝင်ခွင့်ရမှာမဟုတ်ဘူးလို့ပြန်ကြားရေးဝန်ကြီးဌာနဒုတိယအမြဲတမ်းအတွင်းဝင်ဦးမျိုးမြင့်မောင်ကပြောပါရရှင
်။မအင်ဂျင်နိုင်စူးစီးတင်ပြခဲ့တာပါရှင်။အခုဆက်လက်ပြီးနောက်ထပ်မြန်မာသတင်းပုဒ်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာမကြာသေးခင်ကတွေ့မြင်ရတဲ့အခြေအနေတွေကြောင့်စစ်တပ်နဲ့ဆက်ဆံရေးတွေကိုပြန်လည်တုံ့သက်တင်ကြောင်းပြည်ထောင်အခြေစိုက်မြန်မာအရေးလှုပ်ရှားမှုအဖွဲ့အဖွဲ့ကတိုက်တွန်းလိုက်ပါတယ်။လူခွင့်ရချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့စစ်တပ်ပေါ်နိုင်ငံကအနေနဲ့ဖိအားပေးနိုင်မဲ့နည်းလမ်းတွေရှာဖွေဖို့လေဘာမားကင်ပိန်း UK အဖွဲ့ကတိုက်တွန်းလိုက်တာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတယ်မှအသက်စဉ်ပြောပြပေးမှာပါရှင်။
မြန်မာနိုင်ငံတိုင်းရင်းဒေသတွေမှာဖြစ်နေတဲ့လူခွင့်ရချိုးဖောက်မှုတွေအတွက်မြန်မာနိုင်ငံ NLD အစိုးရတစ်ကိုနိုင်ငံတကာကတွန်းအားပေးပြောဆိုနေတယ်လို့ပဲနှစ်နှစ်ချီလူခွင့်ရချိုးဖောက်မှုတွေလှုပ်ဆောင်နေစေဖြစ်တယ်မြန်မာတပ်မတော်ကလည်းနိုင်ငံတကာကပိုအာရုံစိုက်ပြီးဖိအားပေးလာဖို့လိုတယ်လို့ဗမာကင်ပိန်း UK ကနေထုတ်ပြန်တဲ့စီရင်ကစားတစောင်းမှာတိုက်တွန်းလိုက်ပါတယ်။အရင်ဆိုရလက်ထက်မှာပူပေါင်းဆောင်ရွက်မှုတွေရှိခဲ့ပေမဲ့စစ်တပ်ဟာအရသာဆိုရစစ်စစ်လက်ထက်မှာတတက်ကြွကြွပါဝင်မှုမျိုးမတွေ့ရဘူးလို့ဗီတေးနိုင်ငံခြေဆိုင်ဗမာကင်ပိန်း UK ညွှန်ကြားရေးမှူး Mark Feminer ကပြောပါတယ်။
We're seeing the recent human rights violations in the Rakhine State against the Rohingya. We're seeing the ongoing conflict in Shan State and Kachin State where the Burmese army are committing lots of human rights violations.
လတ်လောမြန်မာတပ်မတော်ကရခိုင်ဒေသမှာရိုဟင်ဂျာတွေဘောလူခွင့်ချိုးဖောက်မှုတွေအများပြားတွေ့နေရသလိုချမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာဇက်တိုက်ဖြစ်နေတဲ့ပြည်ပခါတွေကိုတွေ့နေရပါတယ်။တပ်မတော်ကကလေးလူသားတွေစစ်တပ်ထဲတွင်းနေတော့မှာမြန်မာတပ်မတော်ကအခြေခံဥပဒေပြင်ဆင်ဖို့ကိုလက်မခံနိုင်သေးတာကမြန်မာနိုင်ငံကဒီမိုကရေစီပြည်ရင်ပြောင်းလဲဖို့အဓိကအဟန္တာတစ်ခုဖြစ်နေတာပါ။မြန်မာနိုင်ငံကကြုံနေရတဲ့ပြဿနာပေါင်းစုံထဲမှာတပ်မတော်ကအကြီးဆုံးပြဿနာတစ်ခုဖြစ်နေတဲ့လက်ရှိအခြေအနေကိုနိုင်ငံကအတိုင်းဝိုင်းကနားမလည်နိုင်သေးပဲတက်မတော်ကိုနိုင်ငံကအစည်းအဝေးတွေထိပင့်ခေါ်တာတွေစည်းရည်တန်းတွေအခမဲ့ပေးနေတာတွေလုပ်နေပြီးပြူသဘောဆောင်တဲ့လှုပ်ဆောင်မှုတွေလုပ်နေကြအောင်ကောင်းကောင်းမွန်မွန်ဆက်ဆံနေကြတာပါလက်တလုံးမှာတက်မတော်ကလူခွင့်ချိုးဖောက်မှုတွေကိုဇက်တိုက်လုပ်နေပြီးတော့ဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်အဟန္တာဖြစ်နေတာပ
ါလူခွင့်ချိုးဖောက်မှုတွေမှာနိုင်ငံတကာအနေနဲ့တက်မတော်ကိုလည်း NLC အစိုးရနီးတူဖိအားပေးပြီးတိုက်တွန်းဖို့လိုနေတဲ့အခြေအနေမှန်ကိုနိုင်ငံတကာကသိလာစေဖို့ရည်ရွယ်ချက်နဲ့ဒီအစီရင်ခံစာတစ်ကိုထုတ်လိုက်ရတဲ့အကြောင်းကို Mark Farmerna ကပြောပါတယ်။လူခွင့်ချိုးဖောက်မှုတွေရပ်အောင်နိုင်ငံတကာကဘလို့တွန်းအားပေးနိုင်မလဲဆိုတဲ့အကြောင်းကိုလည်းဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်
။ They're trying to reward the government for and encourage the government for reforms.
ကမ္ဘောဂါပြည်ဝင်ပြောင်းလဲမှုတွေလို့ဖို့လက်ခံလာတာကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကတန်ခတ်ပိတ်ဆို့မှုတွေဖယ်ရှားလိုက်တာမြန်မာနိုင်ငံတွင်းလူခွေချိုးဖောက်မှုတွေပေါ်ကုလသမဂ္ဂအထွေထွေညီလာခံကထားတဲ့ရည်မှန်းချက်ကိုရစိုင်းလိုက်တာဒီနိုင်ငံတကာအတိုင်းအဝန်းကလှုပ်ဆောင်ခဲ့ပါတယ်နိုင်ငံတကာနိုင်ငံချင်းရဲ့အခြေအနေတွေကတော့မတူတော့ပိတ်ဆို့မှုတွေဖယ်လိုက်တာလိုမျိုးအလွယ်ဖြေရှင်းတဲ့ညီမလို့တင်ပါဘူးမြန်မာနိုင်ငံမှာတော့စစ်တပ်ကစစ်ရာဇဝတ်မှုတွေလူခွေချိုးဖောက်မှုတွေလုပ်နေတဲ့အချိန်ထဲမှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကို ဆင်းမြဲဥရောပစည်းရင်းညီလာခံကိုဖိတ်ပြီးစစ်လက်နက်စက်ရုံတွေလည်းပတ်စီတာတွေမလုပ်သင့်ပါဘူး
။တမရကိုဖိအားပေးတဲ့နေရာမှာစီးပွားရေးဘက်ကလည်းဖိအားပေးနိုင်တယ်လို့အစိုးရခန့်စာမှာဖော်ပြထားပါတယ်။နိုင်ငံတကာကုမ္ပဏီကြီးတွေအနေနဲ့တမရပိုင်းလုပ်ငန်းတွေနဲ့စီးပွားရေးလှုပ်ဆောင်တာတွေရပ်လိုက်နိုင်ပါတယ်။ပြီးခဲ့တဲ့နှစ်လအတွင်းလူခွင့်ချိုးဖောက်မှုတွေလုပ်နေတဲ့အခြေအနေဥပမာတွေကိုကုလသမဂ္ဂရဲ့အစည်းအဝေးခန်းစာမှာဖော်ပြထားတာတွေကိုအခြေခံပြီးတော့တမရော့အပေါ်ကုလသမဂ္ဂကစုံစမ်းစစ်ဆေးမှုတွေလုပ်တင်တယ်လို့လည်းဘမတ်ကမ်ပိန်း UK အဖွဲ့ကတိုက်တွန်းထားပါတယ်ရှင်
။မိုင်းအတန်းစင်တင်ပြခဲ့တာပါရှင်။အခုတော့မြန်မာနိုင်ငံအတွင်းလုံခြုံရေးကုမ္ပဏီဆိုင်ရာလွှတ်တော်ကဆွေးနွေးချက်ကိုတင်ပြပေးပါမယ်။မြန်မာပြည်အတွင်းမှာလုံခြုံရေးဝန်ဆောင်မှုပေးနေတဲ့အထူးသဖြင့်ရန်ကုန်တိုင်းဒေသကြီးအတွင်းမှာပုတ်ကလီကလုံခြုံရေးကုမ္ပဏီတွေကိုပုံမှန်ကောင်းမွန်စနစ်ကြတဲ့အခြေအနေရောက်အောင်ဆောင်ရွက်ပေးတဲ့ဆိုတဲ့အဆိုကိုဒီကနေ့တီးခံပါရှင်မနေ့ကရန်ကုန်တိုင်းလွှတ်တော်မှာဆွေးနွေးခဲ့ကြပါတယ်ဒီအဆိုကိုတက်မတော်သားကိုစလဲနှူးအပါဝင်လွှတ်တော်ကိုစလဲ၅ဦးဆွေးနွေးခဲ့ကြပြီးမဲခွဲဆုံးဖြတ်ကြရမှာတော့ကန့်ကွက်မဲ့အများစုနဲ့ရှုံးနိမ့်သွားခဲ့ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်တင်ပြမှာပါရှင်
ဟုတ်ကဲ့ကောင်းပါပြီခင်ဗျာရန်ကုန်တိုင်းဒေသကြီးပုဂ္ဂလကလုံခြုံရေးဝန်ဆောင်မှုလုပ်ငန်းတွေအတော်များများရှိနေပေမလို့စနစ်တကျလေ့ကျင့်သင်ကြားထားခြင်းလုံခြုံရေးဆိုင်ရာအချက်လက်တွေပစ္စည်းကိရိယာတွေမပြည့်စုံတာတွေကြောင့်ပုဂ္ဂလကလုံခြုံရေးကိုပုံမှန်ကောင်းမွန်စနစ်ကြတဲ့အခြေအနေတရက်ကိုဆောင်ရွက်ပေးဖို့ရန်ကုန်တိုင်းဒေသကြီးကိုကိုကျွန်းမြို့နယ်မဲဆန္ဒနယ်တက်ကလွှတ်တော်ကိုယ်စားလှယ်ဦးတင်ဝင်းကအစိုးတင်သွင်းခဲ့ပါတယ်ဦးတင်ဝင်းဟာရန်ကုန်တိုင်းဒေသကြီးလုံခြုံရေးနယ်နယ်စပ်ဒေသဝန်ကြီးဟောင်းလည်းဖြစ်ပါတယ်ဒီဆိုကိုလွတ်တော်ကိုယ်စားလှယ်၅ဦးအထိဆွေးနွေးခဲ့ကြပြီးပါဝင်ဆွေးနွေးခဲ့ကြတဲ့တမရတော်ကိုယ်စားလှယ်တွေကတော့ဒီဆိုဟာရန်ကုန်တိုင်းဒေသကြီးအတွင်းသားမကတနိုင်ငံလုံးလွှမ်းခြုံဆောင်ရွက်ရမှာဖြစ်တာကြောင့်လွတ်တော်မှာမှတ်တမ်းအဖြစ်သာထားရှိဖို့တင်ပြသွားခဲ့ပါတယ်။ဒါပေမဲ့လို့ရန်ကုန်မြို့ပေါ်ကလူသားလူလာများတဲ့ဆေးဝါးစင်တာတွေအပအဝင်ငွေလဲစင်တာတွေမှာဓာတ်ထုတ်မှုလူရက်မှုတွေကြောင့်ပုဂ္ဂလိကလုံခြုံရေးလုပ်ငန်းတွေကိုအရှိန်ဟုန်မြင့်စနစ်တကျဆောင်ရွက်တင်တယ်လို့လည်းလွတ်တော်ကိုယ်စားလှယ်တချို့ကဆွေးနွေးသွားခဲ့ပါတယ်။မင်္ဂလာတောင်ညွမြို့နယ်မဲဆန္ဒနယ်တက်ကလွတ်တော်ကိုယ်စားလှယ်ဦးလာထေကတော့ပုဂ္ဂလိကလုံခြုံရေးဆိုင်ရာနှီးဥပဒေတွေကိုအမြန်ဆုံးပြဋ္ဌာန်းတင်တယ်လို့ဒီကနေ့ရန်ကုန်တိုင်းလွတ်တော်မှာတင်ပြဆွေးနွေးခဲ့ပါတယ်
။လုံခြုံရေးဝန်ထမ်းများအတွက်စနစ်တကျလေ့ကျင့်တင်ဒါပေးနိုင်သောတင်ဒန်းတောင်းတစ်ခုဖွင့်လှစ်ပြီးလေ့ကျင့်တင်ဒါပေးရန်လည်းအထူးလိုအပ်ပါပါတယ်။ပုဂ္ဂလိကလုံခြုံရေးဆောင်ရွက်ဆိုင်ရာနှီးဥပဒေပြဋ္ဌာန်းထားခြင်းမရှိသေးတဲ့အတွက်ကြောင့်လည်းလုံခြုံရေးဝန်ထမ်းများရဲ့ဆောင်ရွက်မှုဆိုင်ရာများကတင်းကျပ်မှုမရှိဘဲညှော်နှဲနေရတာလည်းပါဝင်ပါတယ်။ဥပဒေတရားရှိမှသာဥပဒေနဲ့ညီတာဝန်ယူမှုတာဝန်ခံမှုလို့ဖြစ်ထွန်းလာမှာပဲဖြစ်ပါတယ်။ဒီမိုကရေစီစနစ်ကျင့်သုံးနေကြတော့နိုင်ငံများမှာပုဂ္ဂလိကလုံခြုံရေးဆောင်ရွက်မှုလုပ်ငန်းများကိုဥပဒေပြဋ္ဌာန်းပြီးစံချိန်စံညွှန်းနဲ့ညီစနစ်တကျလုပ်ကိုင်ဆောင်ရွက်နေကြတာကိုသိရှိရပါတယ်
။လက်ရှိမြန်မာနိုင်ငံမှာပုဂ္ဂလိကလုံခြုံရေးဆောင်ရွက်နေတဲ့လုပ်ငန်းအရေအတွက်90နီးပါးရှိပြီး30ကျော်သာတရားဝင်မှတ်ပုံတင်ထားပေမဲ့လို့ကျန်50ကျော်ကတော့မှတ်ပုံတင်ဆောင်ရွက်ထားခြင်းမရှိပါဘူး။ဒါကြောင့်လဲပုဂ္ဂလိကလုံခြုံရေးလုပ်ငန်းတွေနဲ့ပတ်သက်လို့တရားဝင်မှတ်ပုံမတင်ရသေးတဲ့ကုမ္ပဏီတွေအားလုံးကိုမှတ်ပုံတင်ပြီးလုံခြုံရေးဝန်ထမ်းတွေကိုလည်းသင်တန်းပို့ချသွားဖို့စီစဉ်နေတယ်လို့လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဘူမူကြီးတင်အောင်ထွန်းကလွှတ်တော်အတွင်းအခုလိုပြောကြားခဲ့ပါတယ်
။ကုမ္ပဏီတွေအကုန်လုံးကျွန်တော်မှတ်ပုံတင်ဖို့ပထမအဆင့်လုပ်နေပါတယ်။ဒုတိယအဆင့်ကတော့ကျွန်တော်တို့ဒါတွေအကုန်လုံးမှတ်ပုံတင်ပြီးပြီဆိုတဲ့အချိန်မှာကျွန်တော်တို့သင်ရိုးစရာကျွန်တော်သင်ရိုးစရာကိုဆွဲနေဖြစ်ပါတယ်။သင်ရိုးစရာမှာပါပြီးတော့မှသင်ရမယ့်နည်းပြတယ်။ဘယ်မှာရမလဲ။ဘယ်ဌာနတွေအပေါင်းသိနေတယ်ဆိုတော့ကျွန်တော်ဆွေးနွေးပြီးအဲတက်ဆိုင်ရဌာနနဲ့ကျွန်တော်ညှိနှိုင်းပြီးဆောင်ရွက်ပေးမှာဖြစ်ပါတယ်။နောက်သင်တန်းတွေဆင်းလာတဲ့အချိန်မှာကျွန်တော်ဆာတီဖိကိတ်တွေပေးမယ်။ဆိုပြီးတော့ကျွန်တော်ဒီဆောင်ရွက်လာဒီဆာတီဖိကိတ်ရှိမှသာလေကျွန်တော်တို့ကဒီလုံခြုံရေးဝန်ထမ်းတာဝန်ထမ်းဆောင်ရမယ်ဆိုတော့တက်တက်ချက်လေးလုပ်လိုက်မယ်ဆိုတော့ခုနကပြောတဲ့လုံခြုံရေးတာဝန်ထမ်းဆောင်တဲ့ဝန်ထမ်းတွေအရလည်းပဲအူချင်းကျွန်တော်တို့ရည်သွေးမြင့်လာမယ်အနေထားမျိုးရှိပါတယ်။
ဒီဆိုကိုလွတ်တော်ကိုယ်စားလှယ်တွေဆွေးနွေးခဲ့ပြီးတဲ့နောက်လွတ်တော်တွင်မဲခွဲဆုံးဖြတ်ခဲ့ရမှာဆန္ဒမဲပေးခွင့်ရှိသူပေါင်း123မဲရှိတဲ့အထက်မှာကန့်ကွက်မဲအများစုနဲ့ရှုံးနေသွားခဲ့ပါတယ်။လွတ်တော်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အဆိုရှင်ဥတင်ဝင်းကအခုလိုတုတ်ပြန်ပါတယ
်။ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်နားလဲတာကျွဲတယ်လို့ကျွန်တော်မြင်တယ်။ဘာလို့လဲဆိုတော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ဒီနေနဲ့ကဒီဥစ္စာကြီးအပြောင်းစုမှလိုအပ်မဲ့ဥစ္စာဒီတိုင်းဒေသကြီးမှာလောရမယ့်ကိစ္စမဟုတ်ဘူးလို့သူမယ်ဒါမှကျွန်တော်လောပိုက်ပစ်စကြူတီလောဆိုရင်တော့မှတ်ပါတယ်ပြောင်စုမှအတင်ပြမှာပြောင်စုကနေပြီးတော့ပြထားမှတိုင်းတနိုင်ငံလုံးနဲ့အကျုံးဝင်မှာပြတ်တဲ့အတွက်ပိုက်ပစ်စကြူတီလောကိုကျွန်တော်တို့ကတွားနေတာပါသို့တော်လည်းပဲပိုက်ပစ်စကြူတီလောမထွက်ခင်လေးမှာကျွန်တော်ကစနစ်တကျလေးဖြစ်အောင်အထူးသဖြင့်လုံခြုံရေးအဖွဲ့အစည်းဖြစ်တဲ့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့လူဟာမျိုးနောက်နိုင်ငံတိုင်းတဲ့အစိုးရအဖွဲ့လူဟာမျိုးနဲ့ရှိတ်ဆက်ပြီးတော့မှကျွန်တော်တို့ဆောင်ရွက်နိုင်အောင်ကုကဲမှုရအောင်ဒီကျစနစ်ကြမှတ်ပုံတင်ပြီးတကယ်တင်တန်းချောင်းနေပေးနေအောင်ကျွန်တော်ကဒါဟိုတင်တဲ့သဘောပါပဲ
ရန်ကုန်တိုင်းဒေသတွင်းပုဂ္ဂလိကလုံခြုံရေးကော်မတီတွေအများပြားရှိလာပေမဲ့စနစ်တကျသတ်မှတ်ထားတဲ့လုံခြုံရေးဝတ်စုံတွေမရှိသလိုလုံခြုံရေးဆိုင်ရာနည်းပညာနဲ့ခေတ်မီကိရိယာတွေလုံလုံလောက်လောက်မရှိတာကြောင့်ကန့်ကွက်ပြောဆိုမှုတွေလည်းရှိနေကြပါတယ်ခင်ဗျာ
။တော်ရရှိများရှင်ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံနေရာတော်တော်များများမှာရာဇဝတ်မှုကင်းတဲ့တွင်တွေနေစဉ်ရက်ဆက်ကြားနေမြင်နေရပါတယ်။ဒုစရိုက်မှုတွေဖြစ်ပွားနေတာဟာစီးပွားရေးမပြေလည်မှုကြောင့်လား။တရားဥပဒေစိုးမိုးရေးမှာအာဏာချက်တွေရှိနေလို့လားဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောဒရှင်တွေအနေနဲ့ရောရာဇဝတ်မှုတွေရောပါဖို့အတွက်ဘယ်နေရာတွေမှာပြုပြင်ဖို့လိုအပ်နေတယ်လို့ယူဆပါသလဲ။ဘာတွေကိုပြုပြင်စေခြင်းတလဲဆိုတာတွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-232-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့လို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာbamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်။ဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သောဒရှင်တွေကိုထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုတော့သောဒရှင်တွေကိုတေးသချင်းတစ်ပုတ်နဲ့ဖျော်ဖြေပေးသွားမှာပါ။အဆိုတော် Ringo ဒီဆိုတဲ့ December အလွန်သချင်းကိုနားဆင်ကြရအောင်ပါရှင်။ဆိုတော့ Ringo ဒီဆိုတဲ့ December အလွန်သချင်းကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ 9:00 အထိတစ်ချိန်နေ့လယ် 12:00 ကနေနေ့ခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာနေနေခင်ပါရှင် VOA မြန်မာပိုင်းစနေနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာသိပ္ပံနဲ့ဤပညာတွေပြင်အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရဖို့ရှိတယ်လို့အမျိုးသမီးကန္တာမှာတော့
ဖြစ်ချင်းမုံရင်းပနာချင်းစံတာချင်းခောက်ခါချင်းတွေကိုဟိုထောဆောင်တဲ့အဲ့ဒီဝတ္ထုတွေရေးထားတာကိုသားတွေကိုသူကမဖတ်တော့တဲ့ခါကျတော့အိဆာနာချင်းကြီးငဲပါလာတယ
်။စာရေးဆရာမမိချမ်းဝေပြောသွားတာပါ။ပြေစုံကနောက်ပိုင်းမှာနားဆင်ရပါမယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်။ဒေါက်ခင်မြွတ်သက်နဲ့မနနာချမ်းတို့စူးစီးတင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်တွင်ဖြစ်ပေါ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးအာဆီယံအစည်းအဝေးတက်ခေါ်ယူဖို့အတွက်မြန်မာဆိုင်ပြင်နေတဲ့အကြောင်းတောက်ချန်နေထုတ် Nikkei Asia Review မှာဆောင်းမရှင် Gavi Chongkadivan ကရေးသားပါတယ်။ရန်ကုန်မှာဒီဇင်ဘာလ19ရက်နေ့ကျင်းပမယ့်အာဆီယံ10နိုင်ငံအစည်းအဝေးဟာတကယ့်ကိုပုံမှန်မဟုတ်တဲ့အစည်းအဝေးတစ်ခုလို့ဆိုပါတယ်။အဖွဲ့ဝင်နိုင်ငံတစ်နိုင်ငံရဲ့အထူးအရှက်မခန့်တဲ့ပြည်တွင်းရေးကိုဆွေးနွေးမှာမို့ဒါမျိုးတစ်ခါမှမကျင်းပဘူးသေးပါဘူးတဲ့။ဒေါန်ဆန်းစုကြည်ဟာဒီဇင်ဘာလ6ရက်နေ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီနဲ့တွေ့ဆုံအပြီးမှာတော့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့အလွတ်သဘောတွေ့ဆုံမှာဖြစ်ကြောင်းသူမရဲ့သဘောထားကိုဒီဇင်ဘာလ10ရက်နေ့အင်ဒိုနီးရှားနိုင်ငံဘာလီမှာကျင်းပတဲ့အာဆီယံထိပ်တန်းအရာရှိတွေရဲ့အစည်းအဝေးမှာကြေညာခဲ့တာပါ။အင်ဒိုနီးရှားနိုင်ငံဟာမွတ်စလင်အများစုနေထိုင်တဲ့ဒေသရင်းနိုင်ငံတစ်နိုင်ငံဖြစ်ပြီးရခိုင်ပြည်နယ်ကရိုဟင်ဂျာအရေးကိုဘာသာရေးဆန်ရလို့မရှုမြင်ပဲလူသားချင်းစာနာမှုဆန်ရအဖြစ်နဲ့ရှုမြင်ကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုကပြောကြားခဲ့တယ်လို့လက်တွေ့ပြတဲ့အနေနဲ့မလေးရှားနိုင်ငံခြားရေးဝန်ကြီးရဲ့ရိုဟင်ဂျာအရေးသူ့ရဲ့ဆန္ဒပြပွဲမှာပူးပေါင်းဖို့အတွက်ဖိတ်ကြားချက်ကိုညှင်းပယ်ခဲ့တယ်လို့လည်းရေးသားထားပါတယ်။မြန်မာနိုင်ငံမှာဥသိမ်းစင်အစိုးရလက်ထက်ကဒေသရင်းနိုင်ငံတွေစီကိုထွက်ပြေးတန်းရှောင်ကြတဲ့ရိုဟင်ဂျာထောင်နဲ့ချီးပြီးရှိနေတာမို့ဒီကိစ္စဆွံ့ရဖို့အတွက်2012ခုနှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ကမ်ဘောဒီးယားကနေအဆိုပြုခဲ့ပေမဲ့အဲ့ဒီအချိန်ကတော့မြန်မာဟာအဆင်သင့်ဖြစ်ပုံမရသေးဘူးလို့လည်းဝေဖန်ထားပါတယ်။အခုခါမှာတော့ဒီဇင်ဘာလ19ရက်နေ့မှာပထမနေပြည်တော်မှာကျင်းပဖို့အတွက်ပြင်ထားတာတော့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေအတော်အလာလွဲကူစေဖို့အတွက်ရန်ကုန်မှာပြောင်းလဲကျင်းပပေးတော့မယ်လို့ဖော်ပြထားပါတယ်။
Israel urged to suspend military shipment to Burma ဆိုတဲ့ခေါင်းစဉ်နဲ့ ARD magazine မှာစောရံတိုင်းရေးသားထားတဲ့စောင်းမကိုဆက်ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာလူနည်းစုတိုင်းရင်းသားတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဆက်လက်ကျူးလွန်နေဆဲဖြစ်တဲ့မြန်မာစစ်တပ်ကိုလက်နက်ရောင်းချတင်ပို့တာတွေရပ်ဆိုင်ဖို့ Israel မှာရှိတဲ့လူခွင့်ရေးလှုပ်ရှားသူတွေနဲ့ရှေ့နေတွေက Israel ကာကွယ်ရေးဝန်ကြီးဌာနလက်အောက်ခံပြပတင်ပို့မှုထိန်းချုပ်ရေးဌာနအကြီးအကဲစီကိုစာရေးတောင်းဆိုခဲ့ကြတဲ့အကြောင်းနဲ့အစချီရေးသားထားပါတယ်။ကာကွယ်ရေးပစ္စည်းတင်ပို့မှုထိန်းချုပ်ရေးဆိုင်ရာ2000ခွန်ဥပဒေရဲ့အပိုင်း9မှာပြဋ္ဌာန်းထားချက်အရမြမတက်မတော်ကဝယ်ယူခဲ့တဲ့ကာကွယ်ရေးပစ္စည်းတင်ပို့မှုခွင့်ပြုချက်လိုင်းစင်အားလုံးကိုလည်းပြန်ပြီးတော့သုံးသပ်ဖို့ရာစာထဲမှာတောင်းဆိုထားတာပါ။အီရန်အပေါ်ဒဏ်ခတ်မှုတွေဆက်ထားဖို့ကြိုးပမ်းနေရချိန်မျိုးမှာမြန်မာစစ်တပ်ပေါ်ချမှတ်ထားတဲ့အမေရိကန်နဲ့ EU ရဲ့တန်းခတ်မှုတွေကိုအစ္စရေးကလစ်လျူရှုရဲတာဟာအံ့အားသင့်စရာဖြစ်ရကြောင်းကိုလည်းဒီဇင်ဘာလ17ရက်နေ့စွဲနဲ့ပေးပို့ခဲ့တဲ့စာထဲမှာရေးသားထားတာပါလောလောဆယ်စစ်လက်နက်ပစ္စည်းတွေမြန်မာပြည်ကိုမတင်ပို့ရသေးတာကြောင့်အချိန်မီတားမြစ်စေချင်တယ်လို့လည်းဂျေရုစလင်မှာရှိတဲ့လူခွင့်ရေးရှင်နေအီတေမတ်ကအေအာရီမဂဇင်းကိုပြောကြားခဲ့တာပါဒီကောင်မှာတော့ပြီးခဲ့တဲ့စက်တင်ဘာလကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မြန်မာအဆင့်မြင့်စစ်ဘက်ဆိုင်ရာအရာရှိကြီးတွေအစ္စရေးကိုတွားရောက်ခဲ့တယ်လို့ပြီးခဲ့တဲ့ဇွန်လထဲမှာပဲ ဣသရေလရဲ့ကာကွယ်ရေးပစ္စည်းတင်ပို့မှုဌာနအကြီးအကဲဗိုလ်ချုပ်ကြီးမိုက်ကယ်ဘန်ဘရူ့ချ်မြန်မာနိုင်ငံကိုတွားရောက်ပြီးစစ်ဘက်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာလို့နှစ်နိုင်ငံကြားမှာဆယ်စုနှစ်ပေါင်းများစွာစစ်ဘက်ဆက်ဆံရေးရှိခဲ့ကြတဲ့အကြောင်းနဲ့ဆောင်းပါးကိုအဆုံးသတ်ထားပါတယ်ရှင်။အသေးစိတ်ကိုတော့ ARE.org မှာဖတ်ရှုနိုင်ပါတယ်ရှင်။
ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါကိုနားဆင်ခဲ့ရတာပါရှင်။အခုတော့အင်္ဂလိပ်စာလက်ရောက်ပါပြီ။ဒေါ်လာလာသန်းစီစဉ်တင်ဆက်ထားပါတယ်ရှင
်။ဒီနေ့မြတ်တွေ့ကျင်ပြတ်မင်း EDM အတုံးကတော့
Beating a dead horse
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက BEATING Beating ကရိုက်တာနှက်တာA, D-E-A-D, dead, theta, H-O-R-S-E, horse ka, mien, so ro, sakabait khu long ye, long gao, dee be ka ro, tse ni de mien go, yai de, tbo ba. Khan jen lo, tse ni de mien go, yai ne de, so yin, yai de lu da le na me, tse ni de mien ga ro, bian a tse shin la ma ma ho de, tbo, pi lu, a jo ma shi de, tbo, go, set lo lo shi yin, ba ma go dwe, ya la, ma pi to na go, so lo da, pi ba de.ကျမတို့မြန်မာမှာလဲကျွဲပါဆောင်းတီတဲတဲရေသွန်းဆိုတဲ့စကားမျိုးလိုပေါ့အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချေကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinkingHe'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သားအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အတိပေးရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညှလင်းချက်မရှိဘူးဆိုတာကိုသိရနဲ့လေကုံခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါရှင်ခုဆက်လက်ပြီးတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြိတ်စာတိသူစာရေးဆရာမမိချမ်းဝေဟာပင်လယ်တငါဝတ္ထုတို့များအပါအဝင်လူမှုဘဝရှုခင်းပြင်ခီးသွွားမှတန်ဆောင်းပါးတွေကိုရေးသားခဲ့သူဖြစ်ပြီးသူဟာ2000ပြည့်နှစ်မှာအမျိုးသားစာပေစုချိမြင့်ခံခဲ့ရပါတယ်။မကြသေးမီကသူဟာအမေရိကန်ပြည်ထောင်စုကိုစာပေလက်လာရေးခီးထွက်ခဲ့ရမှာဝါရှင်တန်မြို့တော်ကိုရောက်ရှိခဲ့စဉ်သူ့ရဲ့စာပေဘဝအကြောင်းဆရာမအမိချမ်းဝင်နဲ့ဆက်သွယ်ပြီးဒေါ်လာလတန်ကမြင်းမြန်းခွင့်ရခဲ့တာကိုနှစ်ပိုင်းခွဲပြီးတော့တင်ဆက်မှာမို့ပထမပိုင်းကိုဒီသတင်းပတ်ရက်အမျိုးသမီးကဏ္ဍမှာတင်ပြထားပါတယ်ရှင
် You can bend but never break me cause it only to make me more determined to achieve my final goal
you can be down ni ne pyo pya bi ba la chimaw
chimaw ga lo 1992 khune oe chan ne ma chikan kaung du yi ye ma chaw hain di shi ti sa taw ma ne sa bin lok ga le sa tin win yauk da ba naw taw tan yin mi ma sa pya le ba le shi phit ba le naw tat taw chimaw lo sa la aw mi de kha ma tin lai tai aw phat ko sa kan ဆံမဘဝနဲ့ရောက်သွားတဲ့အတွက်ကြောင့်ပါပြီးလောကနဲ့ဆက်ပြတ်သွားပါတယ်။ဟောင်ကောင်က64ခုနှစ်လောက်တော့စားတော့မှကျွန်တော်ဖောင်းသမားဖောင်းသမားဆိုတာမိသွေးဖောင်းကိုပြောတာပါမိသွေးဖူပေါ့နော်။
ဟုတ်ကဲ့
ကျွန်တော်ဖောင်းသမားဆိုတဲ့ဝတ္ထုတူနဲ့ပါပြီးလောကနဲ့ပြန်ဝင်လာတာပါ။အဲ့ဒီကနေပြီးတော့66ခုနှစ်လောက်မှတောင်ဆရာအလုပ်ကနေတော့အနာကြီးပါတယ်။ပြီးတော့ပင်လယ်တငါသူတည်းကိုစတိုက်ရေးတယ်2000ပြည့်နှစ်မှာအမျိုးသားစာပေစုကမ္ဘာရင်ဝဲနဲ့အခြားပြည်တွေဝတ်ထုတွေရောဟောအောင်အရရှိပါတယ်။အဲဒီနောက်တောက်လျှောက်ပဲပြည်နယ်တငါဝတ်ထုတွေကိုလည်းရေးတယ်။နောက်ထပ်လူမှုဘဝရှုခင်းဝတ်ထုတွေကိုလည်းရေးတာဒီနေ့ထိဆိုရင်စာအုပ်ပေါင်းခီးသွားစာပေရောဝတ်ထုတွေပေါင်းရုပ်လုံးချင်းအပါဝင်အားလုံးနဲ့စနက်3အုပ်လောက်ရှိပြီးပါတယ
်။ချမ်းဝေအနေနဲ့ပေါ့နော်လူမှုရေးနောက်ခံဆောင်ပါတွေရည်တဲ့နေရာမှာပေါ့နော်ဒီစာပေလောကမှာကျမတို့မြန်မာနိုင်ငံမှာပေါ့နော်အများဖြင့်ထောက်ပြကြတာကတော့စာဖတ်တဲ့အားနေတယ်ဆိုပြီးတော့ထောက်ပြကြတယ်ရှိတယ်ဒါနဲ့ပတ်သက်ပြီးတော့ပါရောဘယ်လိုမြင်ပါလဲရှင
်အခုကလေဟိုအင်တာတိတ်မန့်တွေလည်းများလာတဲ့ခါကျတော့ဒီနောက်ပေါက်ဆက်လာတဲ့ငွေတွေကအဲ့ဒီရဲ့အငွေအသက်တွေနဲ့ အဲ့ဒီမှာမိန်းမောသားရနေကဥမာ Facebook ပေါ့နော်ဒါနဲ့အချိန်ကုန်ရတယ်ကျွန်တော်တို့ငယ်ရလို့တောင်းငှားဆိုင်လေးတွားပြီးတော့စဖတ်မယ်ဆိုတော့အမျိုးမရှိတော့ဘူးအဲ့ဒီကဏ္ဍကလည်းတော်တော်ကြီးကိုမိမ့်မိန်လာမိမ့်မိန်လာပြီးတော့စာကိုသူကများရင်တော့မဖတ်ချင်တော့ဘူးခစ်ကလည်းသတင်းခစ်ကိုရောက်သွားတဲ့အခါမှာမနဲ့မိုးလင်းလာလို့ရှိရင် channel လောက်ဖတ်ပြီးလို့ရှိရင်လူတွေရဲ့အာသာခဏပြေပြောက်သွားတယ်အာတိချင်တာလေးတိလိုက်ရပြီဆိုရတာကိုခံစားရကောင်မှမသိတော့ဘူးတော့ဝတ်ထုကဘာကိုပြီးလဲဆိုတော့အဲ့ဒီဖြစ်ချင်းမုံချင်းပနာချင်းညတာချင်းခောက်ခါချင်းတွေကိုဟိုထောဆောင်တဲ့အဲ့ဒီဝတ်ထုတွေရေးထားတာကိုဒါတွေကိုသူကမဖတ်တော့တဲ့ခါကျတော့အဲ့ဆာနာချင်းတွေနေပါလာတယ်ညတာချင်းတွေနေပါလာတယ်အမှားအမှန်ကိုဝေဖန်ပိုင်းခြားနိုင်တဲ့ညံပေါ့နော်အဲ့ဒါဒီကျေပါလာတယ်စာပိုင်းစာကဖတ်တာသူအားနေသွားတယ
်
ဟုတ်ပြီစာအုပ်တွေကမရောရတော့ဘူးစသည်ဖြစ်ပေါ့နော်ကျမတို့လည်းစာပြည်လောကမှာရင်ဆိုင်နေရတာပဲသူတော်လည်းပဲစာအုပ်ကဒီမှာတော့ဟောရောင်းအားအနေနဲ့မရောရပြီမြန်အွန်လိုင်းမှာတော့ကလေးတွေရှာပွေဖတ်ကြတယ်ဒီတော့ကျမတို့ကအပွေတူကွေးပေါ့စာပြည်လောကမှာတော့ကြောင်းနေတဲ့အပွေကြီးတူကွေးကိုတော့ရောင်းနေပြီကျမတို့ကအဲ့ဒီလိုမျိုးသူတို့ဖတ်နိုင်တဲ့အချိန်ပေါ့ဟောအွန်လိုင်းပေါ်ကိုတင်မလားကျမတို့ကထုတ်တယ်သူတို့မဖတ်ဖတ်အောင်ပေါ့နော်တင်မလားသူမဟုတ်ဒူးဒူးချားထဲမှာပဲစာကိုဆင်းဖတ်ပြရင်ကောင်းမလားဆိုတော့အဲ့ဒီနှစ်ခုကြားထဲကနေပြီးတော့ကျမတို့လုံနိုင်တဲ့ဟာကိုအရင်လုံလိုက်တယ်အဲ့ဒါကဘာလဲဆိုတော့ကျမတို့ရတ္တစဖဝိုင်းဆိုပြီးတော့ဝါသနာတူရဲ့ဆိုင်ဆရာကြီးပေါင်းပြီးတော့
အ
ဲ့ဒီမှာလူစီကားတဲ့ဥမာပူလာယုံလူနေရာမျိုးပေါ့လက်ဖက်ရည်ဆိုင်လူနေရာမျိုးမှာကျမတို့ဝတ္ထုတွေဖတ်ပြတယ်နှစ်ပတ်တစ်ချိန်ပေါ့နော်အဲ့ဒီလိုလောက်ကလေးတွေစလုပ်ပြတဲ့အခါမှာလူတွေတော်တော်စိတ်ဝင်စားတယ်ဒီနားမှာယထာနမလာယူတဲ့လူတွေကလည်းဝင်ပြီးနားထောင်သွားတယ်နောက်ပြီးတော့ပဲပြုတ်တယ်သူကျောင်းဘုရုပ်တဲ့သူအဲ့လိုလက်လုံးလက်စားတွေကလည်းနားထောင်သွားတယ်။နောက်ထပ်ဒီလိုနေရာမျိုးပေါ့ဥမာမျက်မမြင်ကြောင်းကိုတွားတာတွားပြီးတော့သွားဖတ်ပြတာမျိုးအချင်းမကြသေးပဲနဲ့သူ့ကိုဟိုစီရင်ချက်မချသေးပဲနဲ့ထိမ့်သိမ်းထားတဲ့အမျိုးသမီးဂိတ်ဟာလိုမျိုးအဲ့ဒီလိုဆိုရင်လည်းအဲ့ဒီကိုတွားပြီးတော့သူ့တို့နဲ့သက်ဆိုင်တဲ့ဟာတွေအဓိကတော့ဝတ္ထုနဲ့ဆောင်းပါပေါ့အဲ့ဒါတွေဖတ်ပြအဲ့လိုဖတ်ပြတဲ့အခါမှာသူတို့ရဲ့စိတ်ဝင်စားမှုကိုတော်တော်ရရှိတယ်။ကျွန်တော်တို့အလုပ်ကလေးအောင်မြင်တယ်လို့ဆိုပါပါပေါ့လေ
။ဟိုတနည်းတော့ဒီလူလူကြားဆင်းပြီးတော့ပေါ့နော်။စာဖတ်ရမှာပူပြီးဝါသနာပါလာအောင်လို့လှုပ်ရှားမှုကြီးရပေါ့
။ဟုတ်ကဲ့။နောက်တစ်ခုလည်းလုပ်သေးတယ်ရှင်။နောက်တစ်မျိုးကလေကျွန်တော်တို့ပပီလောကမှာပင်မြန်မာဆိုတဲ့အဖွဲ့အစည်းရှိပါတယ်။ဟုတ
်ကဲ
့။အဲ့ဒီပင်မြန်မာအဖွဲ့အစည်းကနေပြီးတော့ဒါလည်းကျွန်တော်တို့ပဲပေါ့နော်။ပပီလောကမှာတော့စိုက်ဆရာတွေစိုက်ဆရာမတွေကနည်းနည်းနေတဲ့ခါကြတော့ဟုတ်အဖွဲ့မှလည်းဒီလိုပဲဒီအဖွဲ့မှလည်းဒီလိုအဲ့လိုလူထပ်နေတာတွေတော့ရှိတယ
်။
ကျမတို့အဲ့ဒါတွေကကြာတော့လေကြီးလက်တော်ရွာအထိမျိုးတွေမျိုးတွေကိုဆင်းပြီးတော့ဟိုရပ်ပအုံဆံလို့နာမည်ပေးထားရှင့်။ကျမတို့က10မိနစ်ပေါ့အမှုပညာတရားကိုဖော်ထုတ်လိုက်မယ်။ပြီးရင်ကြီးလက်ဆိုတဲ့ကြီးလက်ပေါ့မျိုးပြဆိုတဲ့မျိုးပြပေါ့ပြီးသက်ချင်ရနေပြီးတော့ပြန်ပြီးတော့ဆံအဆံပေါ့အဲ့ဒါဖိတ်ခေါ်လိုက်တယ်။ဖိတ်ခေါ်လိုက်တဲ့အခါမှာပထမတော့သူတို့စကုတ်စကနာမထားချင်တာမျိုးမပြောချင်တာမျိုးလည်းရှိ
တော့
ကျမတို့ကနှိုးဆော်ရတယ်သူမပြောချင်ပြောချင်အောင်မထားချင်ထားချင်အောင်ပေါ့နော်အမျိုးမျိုးစစ်ဆောင်စီယုံတဲ့ခါမှာပြီးတော့ထွက်လာကြတယ်ကျမတို့တိုင်းပြည်ကဘာဖြစ်နေလဲဆိုတော့အနည်း50ဟိုစက်ပေါက်ပိတ်ခံထားတယ်ဒီမျက်စိတွေပိတ်ထားတယ်မပြောရဘူးဂျာမှာထပြီးစကားပြောရမှာတိတ်ရှက်တယ်အဲ့ဒါတွေကိုကျမတို့ကခြေဖြတ်နေတယ်ပြောရမယ်တွင်းလေးမြင်တာလည်းခစ်ကိုရောင်းနေပြီးပြောပါပြောပါဆီမတို့ဖတ်သွားတဲ့10မိနစ်ပါဝတ္ထုဖြစ်စေဆောင်းမဖြစ်စေအဲ့ဒီတင်ပြမှုကိုမင်းတို့ကလက်ခံသည်ဖြစ်စေလက်ခံသည်ဖြစ်စေကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေပြောနိုင်တယ်ပြန်ပြီးတော့ဝေဖန်နိုင်တယ်ထောက်ပြနိုင်တယ်ဒါကြီးဆရာဆိုတာလည်းအကုန်လုံးတတ်တာမဟုတ်ဘူးလေအဲ့ဒီသဘောမျိုးပေါ့သူကစပပိတနေကံလူထုတွေဒီကကျမတို့ကပြန်ပြင်ယူတဲ့သဘောမျိုးနဲ့သူတို့အတန်ကိုဖွင့်ထုတ်တာပေါ့နော
်သူတို့
ပြန်ပြီးတော့ဖြေဆန်းနိုင်တယ်နောက်တစ်ယောက်ဒါကြီးဆရာဘက်ကတခါပုံညာရောပေါ့ပုံဆံရောအဲ့လိုအခုသွားနေတဲ့ပင်မြမာရဲ့ရသဆုံဆံပွဲလေးတွေလည်းရှိပါတယ်ဟုတ်ကဲ
့အဲ့လိုပင်မြမာရဲ့ဒီရသဆုံဆံဒီပွဲလေးတွေတော့စိတ်ဝင်စားစရာကောင်းပါတယ်စောစောကပြောသလိုပေါ့နော်ကိုမြမာလူတို့အနေနဲ့ကိုယ့်ရဲ့ခံစားချက်ကိုယ့်ရဲ့တွေးခေါ်ပြောဖို့ဆိုတာတုံဆိုင်ကြတာပေါ့နော်ကြောက်တာလည်းပါတယ်ရှစ်တာလည
်းဟုတ်ကဲ့ဟုတ်ကဲ့
မိချမ်းဝေတို့ခုလိုသွားပြီးတော့လှုပ်ဆောင်နေနေမှာသူတို့ထပြောတာလေးတွေရှိတယ်ဆိုတော့အမှတ်တရပေါ့နော်ကျမတို့ပြည်တန်နေမျှဝေနိုင်မလဲရှင်
အဲ့ဒီမှာလေကျမတို့ကဟုတ်တခါတည်းရမှာပေါ့2015ကျောက်ပဲမတိုင်ခင်ကဆိုရင်ကျမတို့ကတော့စီယုံကြီးဆင်းတာမဟုတ်ပါဘူးဒါပေမဲ့ဒီရတဆန်ကပွဲနဲ့တွားရင်းနဲ့လူလူကိုမျက်စိဖွင့်တာပေါ့နော်အဲ့တော့ကြောက်ဆယ်ဆိုတဲ့မျိုးယူရောက်ပါလေရှင်ကြောက်ဆယ်က ဒါကြီးဆရာအဟောင်းရောအစ်စ်ရောဟိုပေါ်ထွန်းတဲ့နေရာပေါ့ခပြဆရာအစ်စ်ကလေးတွေနဲ့ပါတယ်နောက်မျိုးဆက်တဲ့ပေါ့အဲ့ဒီလိုမျိုးအဟောင်းနဲ့အစ်စ်တွေထုံတဲ့ပွဲစဉ်ကျမတို့ကနည်းနည်းတော့စိုးရိမ်နေအဟောင်းနဲ့အစ်စ်ချာထဲမှာနည်းနည်းခပ်ပါပါလေးအကန့်လေးတစ်ခန်းရှိနေတတ်တာပေါ့နော်သို့တော်လည်းပဲအဲ့ဒီမှာခပြဆရာကြီးတယောက်ကသူကခပ်ပြီးတော့အဲ့ဒီမှာခပြတပုံးရွတ်သူရွတ်တဲ့ခပြရဲ့နောက်ဆုံးပိုက်ကတကားများကိုခောက်ကြတကားများကိုခောက်ကြအဲ့လိုပါ
ဟုတ်ကဲ့
အဲ့တော့လူလူကဒီအပိုက်တိုင်းပိုက်တိုင်းမှာအဆုံးတိုင်းအဆုံးတိုင်းမှာတကားများကိုခောက်ကြဆိုတဲ့အတန်းခဏခဏကြားနေရတာပေါ့ကြားနေရတဲ့အခါမှာကြပြားလည်းတော်တော်ကောင်းတယ်အဲ့ဒီအချိန်မှာဒီကြပြားအရှိန်ကြီးပဲဒီကြပြားလည်းဆုံးသွားရောကြပြားဆောက်ဆုံးစရာ तू ကစောက်စရာဆင်ထွက်တဲ့နေရာဆိုတော့ तू ကပဆိုးနဲ့လျှက်တပြက်ပေါ့နော်သူရဲ့ तू ပေါ်ဖော်မန့်စ်ခေါ်တာပေါ့ကျွန်တော်အဲ့ဒါကိုဆင်ပုံပေါ့
အဲ
့ခေါင်းမှာဆုတ်ပြီးတော့ဗာဆင်နမောင်းပုံကြီးအလူလူချားတဲ့ဝင်လာတယ်ဝင်လာတော့သူ့ဘဲကရှလာတယ်မသိဘူးခဏတွင်းနေမှာပဲအဲ့မှာခလေးတနတ်ခလေးလည်းပါတယ်သူခါချာသူကလေးဘက်ထောက်ဆင်လို့ဝင်လာတယ်အဲဝိုင်းနေရတော့ပတ်သက်ရလိုက်တယ်ပြီးတော့ဒတိုင်းတိုင်းပြစ်တယ်ပြစ်ပြီးတော့မှခုနကကြပြဆရာရက်သွားတဲ့နောက်ဆုံးအပိုက်ပေါ့ဒကားများကိုခောက်ကြဒီမိုကရေစီဒကားများကိုပွင့်အောင်ခောက်ကြဒကားများကိုခောက်ကြဒီမိုကရေစီဒကားများကိုပွင့်အောင်ခောက်ကြအဲ့ဒါကိုအွန်လိုက်တဲ့အခါဒီလူငယ်ရောလူကြီးရောကျမစိုးရိမ်နေတဲ့ဟာတွေဘာမှမဖြစ်လာဘူး။တခါလဲစီလုံးသွားပြီးတော့လူတွေကဝုန်းနေထိုက်ရတာဒီအချိန်မှာကျမတို့ဘာလုပ်ရမလဲဆိုတာသူတို့နားလဲပါ။ဒါပဲကျမတို့က performance ဆိုတာခဏအတွင်းမှာပဲလူတို့ရဲ့ယင်လေးကိုထိုးပေါက်အောင်ဥပညာပြတ်ကိုပို့ဆောင်ပေးတာပေါ့။ကျမတို့ performance ပို့ဆောင်လိုက်တာပေါ့နော်။အဲ့လိုအမှုရာလဲပါတယ်အပန့်လဲပါတာပေါ့။အဲ့ဒါလေးလည်းအမှတ်တရဖြစ်ခဲ့ပါလား။
အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါရှင်အခုတော့ဒေါက်ကင်မြို့တက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်နိုင်ပါပြီရှင
်ဒီတစ်ပတ်တော့နိုင်ငံတကာနိုင်ငံအတွက်သိက္ခာအရေးပါတယ်ထိမ့်သိရင်းနဲ့ပတ်သက်ပြီးပညာရက်တစ်ခုအနေနဲ့နားလည်ထားဖို့ရောလက်တွေ့အသုံးချကြဖို့ပါလိုအပ်နေတဲ့အကြောင်းထိမ့်သိရင်း engineer ဦးသိမ့်မော်ကပြောပြပေးပါမှာလက်ရှိမှာငွေအားချို့တက်နေတဲ့မြန်မာနိုင်ငံအတွက်စနစ်ကျတဲ့ထိန်းသိမ်းရေးဟာမရှိမဖြစ်လိုအပ်နေတာပါဆက်ပစ္စည်းတွေကအစသဘာဝဝန်းကျင်အတွက်ကမ်းလှမ်းမှာရေတိုက်စားတာမြေပြိုတာတွေကစပြီးထိန်းသိမ်းရေးကိုလှုပ်ဖို့အတွက်လိုအပ်နေတာပ
ါထိန်းသိမ်းရေးဆိုတာမပြတ်ခင်မပြတ်အောင်ဖိနေတာပေါ့ concept ကပမာပြအရန်ကိုနောက်ကျနေအရင်ကတော့ဘောပေါ်တော့ပြတ်မှပြန်ပြတ်သားမရှိဘူးကားကလည်းပြတ်မှရပလိုက်တယ်ပြင်တယ်ဒါပေမဲ့တကယ်ဟိုလေးမြန်လို့ကတော့အဲ့လိုမျိုးမဖြစ်ဘူးလေလုံးဝပြတ်လို့မရဘူးလေအဲ့တော့ concept တွေကအရန်ပြောင်းသွားပြီးမပြတ်ခင်မပြတ်အောင်ကိုပဲထိန်းသိမ်းကြရတာဘာမင်းနဲ့ဆိုမဖြစ်မလို့လုပ်ကြရပါတော့နော်ပမာပြဟောမင်းနဲ့ဆိုတာပြတ်မှပဲပြင်တော့တဲ့ဟာမဖြစ်ဘူးအဲ့တော့ဒီကလုံးတုံးတာလည်းပြင်ထိန်းပေါ့သူ့ပြင်ထိန်းသိမ်းရင်ပေါ့ဒါကတော့တကယ်တမ်းကျတော့ထိန်းသိမ်းရပဲဖြစ်ရတော့နော်ဒီရေဆိုတာလေတင်းတင်းအောင်ပါတကယ်စနစ်တကျ plan လုပ်နေတာပဲပြုပြင်တာကိုပြန်ကလောကကိုပြင်ထင်းရနေထိန်းပြင်ကိုပြန်ရဖြစ
်ထိန်းသိမ်း engineer ပညာရှင်တယောက်အနေနဲ့ပြောမယ်ဆိုလို့ရှင်မြန်မာနိုင်ငံမှာလိုအပ်နေတာပေါ့နော်ဘယ်လိုနေရာတွေမှာလိုအပ်နေလဲဆရာနည်းနည်းရှင်းပြပေးပ
ါမြန်မာပြည်မှာတော့ထိန်းသိမ်း engineer ပညာရဲ့နေရာအမှန်မရှိသေးပေါ့နော်လူတရားလက်ပညာကိုမှမကကနားလည်မှုမရှိသေးပေါ့နော်အဓိကပြန်သုံးတဲ့စကားလုံးကပြုပြင်ထိန်းသိမ်းရေးသူတုံးနေတာပေါ့နော်။အမှားကတော့ပြုပြင်ဆိုတာစစ်စလုံးကိုဖြုတ်ပြီးထိန်းသိမ်းရေးဖြစ်အောင်လုပ်ပေါ့။သူတို့ကကြီးတွေရောကဘာပတ်ဝန်းကျင်ရဲ့ရေနေတော့တော့မြေချောင်းတွေရောစာပြီးတော့ပုံမှန်ထိန်းသိမ်းစနစ်ကထိန်းသိမ်းရေးလုပ်သွားလို့ရှိရင်အပြတ်မှပြင်လာတဲ့ဆိုင်ကိုကြက်စိတ်ကအရန်တက်တာလေလူတွေအတွက်လည်းပို့ပြီးအကျိုးရှိတယ်ပေါ့နော်
။ဗမာပြည်မှာထိန်းသိမ်း engineer ပညာနဲ့ပတ်သက်ပြီးတော့လုံးလုံးလားလားမရှိကြတာလားမသိကြတာလားဆရာ။
ဘတ်တီကဘဒူမပေါ်တော့ဟိုဖိနေဆိုတာငွေကုန်ကြေးကြရှိတဲ့လုပ်ငန်းတစ်ခုဆိုတော့မလွတ်ရင်ဘဒူမမလုပ်ရှင်ဘူးပေါ့နော်တင်းတင်းကြောင်းပြောလို့ရှင်ဥမာအိမ်တစ်ခုကိုမတင်းတင်းမဲ့လည်းနှစ်ပေါင်းများစွာတုံးလို့ရတယ်တင်းတင်းရတဲ့အကျိုးကျေးဇူးလည်းရှိရဒါမျိုးလူတွေကမောင်စံနားမလဲဘူးအဲ့အကျိုးကျေးဇူးရဖို့လည်းမကျူသားဘူးပေါ့နော်အဲ့တော့ပြတ်တော့ကြမှာပဲအာပြတ်ပြတ်ပြီးတင်းရမယ်ဆိုရဲအခြေအနေမျိုးပဲဖြစ်နေတာပေါ့နော်သို့တော့အထူးဖြင့်ဥပမာ infrastructure အခြေခံအဆောက်အဦတွေစက်ကရီယာတွေအရင်ရှုပ်ထွေးပြီးတော့ဒေးတွေကြီးလာတယ်သူတို့ပြက်လို့ရှိရင်လည်းရလာမယ်အချိုးချိုးတွေအရင်မြင့်လာတဲ့အခါကျတော့သင်္ကေတကြီးကိုမဖြစ်မနေဘူးလောက်ကြတာပေါ့နော်အဲအဲဒါကြောင့်ဒါကိုပညာရတစ်ခုအနေနဲ့လည်းပြည့်ပြန့်လာတယ်ဆိုရင်ပညာရကနည်းနည်းတက်တန်းလူနေတဲ့ပညာရဖြစ်တယ်ဘာစိမ့်လို့ကြာလေ့လာတာသူ့တောင်မှ သူ့အတွက်ဟိုစတန်ဒတ်တော်မှာ2014ကျမှစထွက်တာပေါ့နော
်ဆက်ဒီထိန်းသိမ်းပညာနဲ့ပတ်သက်ပြီးတော့ဒီလက်တွေ့အသုံးချနိုင်တာတွေပြောပြပေးပါဆရာ
ထိန်းသိမ်းနာနဲ့ပတ်သက်ပြီးတော့ဒီထိန်းသိမ်းတဲ့ engineer ပညာရဲ့အဓိကရွေးချက်က asset လို့ခေါ်တဲ့ရုပ်ဝတ္ထုပစ္စည်းတွေပေါ့နော်အဲ့ဒီပစ္စည်းတွေကိုဟိုစဉ်းစားချထိန်းသိမ်းတဲ့ပညာပေါ့နော်ဒီရုပ်သူပြည်စည်းမှာလူလုံးတဲ့စက်ကရီယာစိတ်ရောအလို့ရောရင်းရမ်းနေရပြီပါတယ်လို့သဘာဝအရာပေးတာလည်းခုနမြေချောင်းတောတောင်ရင်းမြေလည်းပါတာပေါ့နော်အဲ့တော့ဟိုဆိုလူလုံးတဲ့ပြည်စည်းတွေမှာတော့ခုနခေါ်ရဲပြက်လို့ရှိရင်ရရှိမဲ့စိုးကျိုးတွေကအများများလာတယ်ဥမာလေးမြန်ဆိုတော့လမ်းမှာပြန်လို့လုံးဝရပ်သွားလို့မရှိဘူးခေါ်တာစက်ရုံကြီးတွေတချို့စက်ရုံကြီးတွေမှာတစ်နာရီလောက်ရပ်သွားတယ်ဟိုတော့တန်းတဲ့ချီကြီးဆုံးကြလို့ဖြစ်တယ်အဲ့ဒါကြတော့လူတွေကစဉ်းစားကြသိသိလာကြတာပေါ့နော်အဲကဘာပါဝင်ကျင်မှာကြတော့ဘာပါမယ်ဆိုတာသိသိလို့ရှိရင်ဥပမာခုဆိုကျွန်တော်တို့ကတစ်ပင်တွေခုတ်တယ်ရေချောင်းတွေမြစ်တွေရလဲကျွန်တော်တို့ဘာမှသိသိမှုမရှိဘူးအဲတော့ဘာပြက်လာလဲဆိုတော့ရေရှမ်းလာတယ်ပေါ့နော်အဲတော့ဟိုလာရေကြီးချန်ဖြစ်တဲ့ကမ္ဘာဖြစ်လာတဲ့ဒုက္ခတွေကများလာတယ်အဲတော့ဒုက္ခဖြစ်လာမှာပေါ့နော်ဥပမာဟိုတလောကအချင်းချင်းမှာမြည်တယ်ကျူတယ်ဒီလိုသာသိသိစားလို့ရှိလူအသက်ဆုံးရှုံးတာတွေနားနေဆိုရင်လည်းပြည့်လို့ကြပါဒီဒေါ်လာတန်ဖိုးများကကုန်ကြခံမှာလမ်းတွေကိုပြန်ရတော့နော်အဲ့ဒါကြီးမဖြစ်ခင်အဲ့ကုန်ကြရဲ့ကုန်ကြရဲ့အစ်ပိုင်းလေးတခုကိုပုံမှန်သုံးနေလို့ရှိရင်တော့ကြီးစိုးစိုးဝါမဖြစ်နိုင်ဘူးပေါ့နော်ဖြစ်လာမဲ့ကျုံလာမဲ့ဘီရိုကတွေရဲ့စိုးစိုးကိုတူတင်ပြီးကာဝယ်နိုင်အောင်ပေါ့နော်အဲ့လိုကာဝယ်နိုင်မှုစနစ်တကျလိုရမဲ့နီးလမ်းတွေလည်းရှိတယ်နော်ဒါတွေကိုတကယ်တော့မပြည့်ကြသေးဘူးလူတွေကအဲ့ဒီအတွက်ကျွန်တော်တို့ကြိုးစားပြီးတော့နားလဲအောင်ကြိုးပြပြီးတော့လုပ်ဆောင်ကြဖို့လိုတာပေါ့နော်ဒါဥပမာဆိုတော့ကျွန်တော်ရှင်းမှမြေတွေကျူတယ်ကျွန်တော်ဟိုတွားပြီးပြောရပါတော့။ဘာလို့ဆိုရှင်းမှမြေကျူပြီးမှဖြစ်တဲ့တစားစားပြီမှသူ့ကိုဟို recovery လုပ်တာလို့ဟိုပေါ့နော်။ပတ်စံတွေအရန်တုံးညာမဖြစ်ခင်ကပြင်ထားရင်တော့ကုန်ချမှုမရှိဘူးပေါ့နော်။ဒုက္ခလည်းမကြောက်ဘူး။နောက်တစ်ခါလူတွေကလည်းပေါ့ဥပမာပေါ့တစားဖြစ်လို့ရှိရင်ကူးတဲ့လူတွေဒိုနာတွေကအရန်ပေါ်လာတယ်။အဲဒိုနာတွေကိုဟိုမဖြစ်ခင်ပတ်စံပြပါဆိုရင်ဘယ်ဒိုနာမှမဖြစ်ဘူး။ไอ้ maintenance มาดิเซลโลจ้ะတော့ဘယ်လိုပြောလဲ financial risks อ่ะยัง impact ဖြစ်တော့လူတွေอ่ะအဲ့ဒါပြဿနာသုံးနေတယ် disaster จ้ะတော့ maintenance ဆိုတာမဖြစ်ဘဲနဲ့ဘယ်သူမှမလုပ်ချင်ဘူးဒီမှာအဲ့ဒါတွေရှင်းပြရတယ်နားထောင်လို့ပဲကောင်းတယ်ဖြစ်နေပါတော့အခုတော့ NLD ရအမှတ်တချို့ဘာညာလဲတော့ကျွန်တော်ဥစ္စာပြောလို့ရရင်ပေါ့နော်သူတို့တော့ချက်လက်ပေးနေတာလို့ရှိနေပေါ့
ဆရာ NLD ကနေဆရာကိုဘာလဲအကြံဉာဏ်တောင်းလာလဲဆရာ
အဲ့တော့ဘာလို့အဲ့လိုမျိုးလူပညာရဟိုဒါကျူလို့မရလေဒီသူကဘူးတော့မင်းတန်တဲ့အမှတ်တွေတော့များအရင်သိကျင်လာသူတို့နားလည်းတဲ့လူတွေဘာပဲဖြစ်ဖြစ်ပေါ့နော်သူတို့ input ရအောင်လိုက်ရှာနေကြဥပမာဆိုရင်ကျွန်တော်ချင်းပြီကိုသွားတော့မြေကြီးကျူတယ်အရာဝင်းမြကန်းပေးမှာဟိုပါဘောနော်သူတိုက်စားခံရရှင်းဖြစ်တယ်လမ်းပေးတွေဘာမှမြေတွေကျူတယ်အဲ့ဒါကိုသူတို့ကြောက်နိုင်ကြီးစောက်ပြီးတော့ကျတော့ဟိုပညာပါဘောနော်ကြောက်စီနိုင်ငံကြီးပေါ့နော်ဒီပြိုရက်ကားကြီးလည်းပြူကြတာပေါ့နော်အဲ့တော့နိုင်ငံကမှအခုအဲ့လိုမျိုးတိတ်မလုံတော့ဘူးမြက်တစ်မျိုးရှိတယ်မြက်တစ်မျိုးကိုဆိုင်ပြီးတော့မြေကြီးကိုဖိနှာပေါ့နော်ဗတ်တီဗာလို့ခေါ်တဲ့မြက်ပေါ့အိန္ဒိယလားတကဘာလို့အဲ့မြက်ကိုဆိုင်သူကအဲ့မြက်ကိုသူအတန်းလိုက်ချက်တိုင်းသူကအုံနံကြီးတစ်ခုမျိုးဖြစ်သွားတာပေါ့အဲ့တော့ structure ကြီးလုံးမဲ့စားမြက်ကိုဆိုင်ပြီးတော့ပတ်ဝန်းကျင်ခိမ့်သိမ်းရေးလုပ်တဲ့နေရာအရန်ကိုကျေပြန်တယ်ပေါ့နော်
ဩစတြေးလျနိုင်ငံမိုနက်စ်တက်ကတို့ကထိန်းသိမ်းအင်ဂျင်နီယာဘွဲ့လွန်ပညာရှိဘူးပြီးမြန်မာနိုင်ငံတိုတိုရေနံကုမ္ပဏီမှာထိန်းသိမ်းရေးတာဝန်ယူခဲ့သူအင်ဂျင်နီယာဦးသိန်းပါပါနောက်တစ်ပတ်မှာတော့ချင်းတောင်မြေပြုံမှုနဲ့ပတ်သက်ပြီးပြုပြင်ထိန်းသိမ်းနိုင်တာတွေကိုတင်ပြပေးဖို့ရှိတယ်ဆိုတာကိုပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်မယ်နော
်သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်တော်ရရှင်နော်ခင်ဗျာကိုလံဘီယာကွန်ဂရက်လွှတ်တော်ရဲ့တိကျပြတ်သားတဲ့မဲပေးဆုံးဖြတ်မှုနဲ့ကလောင်တစ်ချက်ကအနောက်ဟမ်မစ်ဖီးယားမှာနှစ်ကာလကြာရှည်စွာဖြစ်ပွားခဲ့တဲ့ပဋိပက္ခကိုအဆုံးသတ်သွားစေခဲ့ပါတယ်ကိုလံဘီယာသမ္မတယွမ်မန်နျူအယ်ဆန်တိုးစ်နဲ့ဖတ်စ်လို့ခေါ်တဲ့ကိုလံဘီယာတော်လှန်ရေးလက်နက်ကိုင်တပ်ဖွဲ့များရဲ့ဦးစီးချုပ်ရော်ဒရီဂိုလွန်ဒိုနိုဟာငြိမ်းချမ်းရေးသဘောတူညီချက်ကိုနိုဝင်ဘာလ24ရက်နေ့မှာလက်မှတ်ရေးထိုးခဲ့ကြပြီးအဲ့ဒီသဘောတူညီချက်ကိုကိုလံဘီယာကွန်ဂရက်လွှတ်တော်ကနိုဝင်ဘာလ30ရက်နေ့မှာအတည်ပြုခဲ့တာဖြစ်ပါတယ်။ဒါဟာခက်ခဲတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်လို့အချိန်ကာလလေးအကြာကြီးယူခဲ့ရတာပါ။
52 နှစ်ကြာပြည်တွင်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခအဆုံးတတ်နိုင်ဖို့အတွက်မျှော်လင့်ထားကြတဲ့နှစ်ဖက်ကြားအစကနအူးသဘောတူညီမှုကိုစက်တင်ဘာလနှောင်းပိုင်းမှာလက်မှတ်ရေးထိုးနိုင်ဖို့အတွက်၄နှစ်တိတိခက်ခက်ခဲခဲညှိနှိုင်းဆွေးနွေးကြရတာပါဒါပေမဲ့6ရက်အကြာမှာတော့ဘာမှမပြောပလောက်တဲ့ကွဲလွဲချက်လေးနဲ့ကိုလံဘီယာလူထုကပယ်ချပစ်ခဲ့ပါတယ်မဲပေးသူအများစုက first အဖွဲ့ဝင်တွေအတိတ်ကကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေပေါ်တင်ပုံးချေဖို့မလုံလောက်ဘူးလို့ခံစားမှုရှိနေကြလို့ဖြစ်ပါတယ်ဒါနဲ့ပဲနှစ်ဖက်ကြားညှိနှိုင်းဆွေးနွေးမှုတွေကိုပြန်ဆက်လုပ်ခဲ့ကြပြီးနောက်မှသဘောတူညီမှုရစေနိုင်တဲ့အတုံးလုံးအစ်စ်တွေနဲ့သဘောတူညီချက်ကိုပြန်ပြီးတော့ရေးသားခဲ့ကြပါတယ်ဒီလိုပြန်လဲရေးဆွဲတဲ့သဘောတူညီမှုကိုကိုလံဘီယာကွန်ဂရက်လွှတ်တော်ကနိုဝင်ဘာလ30ရက်နေ့မှာအတည်ပြုပေးခဲ့ပါတယ်အခုသဘောတူညီချက်မှာ first အဖွဲ့ဝင်တွေအနေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုကြီးညာဖို့နဲ့တားကောင်ဖြစ်ခဲ့ရသူတွေကိုပြန်လည်လွှဲပြောင်းပေးဖို့တောင်းဆိုထားပါတယ် first အဖွဲ့ဝင်တွေအနေနဲ့မူရစ်ဆေးဝါးတဲဆောင်ရောင်းဝယ်မှုမှာဘယ်၍ဘယ်မျှသူတို့အနေနဲ့ပါဝင်ပတ်သက်ခဲ့တယ်ဆိုတာကိုလုံးဝအုတ်တုံဖွင့်ချပြရမှာဖြစ်ပါတယ်လူသားမျိုးနွယ်တွေပေါ်ရာဇဝတ်မှုကျူးလွန်ခဲ့သူတွေပေါ်အေးအေးယူမှုတွေကိုသဘောတူညီချက်အရလူငင်းဝင်ပြုမှာဖြစ်ပြီးဒီသဘောတူညီမှုဟာငကိုကရှိထားပြီးသားကိုလံဘီယာနိုင်ငံရဲ့အခြေခံဥပဒေကိုဖြည့်ဆွက်ပေါင်းစပ်ထည့်သွင်းခြင်းမရှိစေရလို့ရှင်းရှင်းလင်းလင်းဖော်ပြထားပါတယ်။ဒီငင်းငယ်ရဲ့သဘောတူညီချက်ပေါ်အတည်ပြုမှုကိုအမေရိကန်ပြည်ထောင်စုကကြိုဆိုပါတယ်။ဒီသဘောတူညီမှုကကိုလံဘီယာနိုင်ငံသူနိုင်ငံသားအားလုံးအတွက်လက်ရှိအနေအထားမှာရည်ရှိငင်းငယ်ရဲ့အတွက်ပါအထောက်အကူဖြစ်စေလိမ့်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားပါတယ်။အခုလိုကြီးမားတဲ့ဂုံယူစရာအဖြစ်ပြဟာမဆုံမနစ်အားထုတ်တဲ့ဇွဲလုံးကနဲ့တဆိုင်မမတ်ကြိုးပမ်းမှုနဲ့တန်နိဋ္ဌန်ခိုင်မာမှုရှိတဲ့ကိုလံဘီယာနိုင်ငံသားတွေနဲ့အင်မတန်မှထိုက်တန်လှပါတယ်။အထူးအသီးမှတ်ပြုလိုတာကတော့ကြိုးပမ်းအားထုတ်မှုအတွက်နိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့တဲ့သမရမန်နျူအယ်ဆန်တိုစ်ဖြစ်ပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ကျွန်တော်တို့ရဲ့ကိုလံဘီယာနိုင်ငံပေါ်ထားရှိတဲ့အစီအစဉ်လေးရည်မှန်းချက်တွေထောက်ခံအားပေးမှုတွေဟာကနအလုံးမှာဆက်လက်ပြီးတော့တိုးတက်လျက်ရှိပါတယ်။ပြိပခအတွင်းတားကောင်ဖြစ်ခဲ့ရသူတွေအပေါ်ကူညီထောက်ပံ့ရေးမင်းမြုံမိုင်းနေရှင်းလင်းရေးမူရစ်ဆေးဝါးတိုက်ဖျက်ရေးလုံခြုံရေးအစရှိတာတွေကိုကိုလံဘီယာမိတ်ဆွေတွေနဲ့ပြင်ဆင်ထားပြီးဖြစ်တယ်လို့ပင်ပင်ပန်းပန်းအားထုတ်ကြိုးပမ်းခဲ့တဲ့ညီညာရေးခိုင်မြဲစေရေးဟာကိုလံဘီယာနိုင်ငံသားတွေအတွက်ထိုက်တန်တဲ့ဆုလက်ဖြစ်ကြောင်းပါခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီရှင်။အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ကင်မြို့သက်ကြီးညာပေးပါမယ်ရှင
်။နိုင်ငံပိုင်ရုပ်သံသတင်းဌာနတွေပါဝင်တခြားလွတ်လပ်တဲ့ပြည်ရင်းပြပသတင်းဌာန73ခုကိုရခိုင်ပြည်နယ်မောင်တော်ဒေသအတွင်းအကြမ်းဖက်တိုက်ခိုက်ခံရမှုအခြေအနေနဲ့နေမင်းရှင်းလင်းရေးအခြေအနေတွေနဲ့ပတ်သက်ပြီးတွားရောက်သတင်းယူဖို့ပထမဆုံးချိန်ဖြစ်နေအခွင့်ပေးလိုက်ပါပြီ။သူတို့ဟာဒီဇင်ဘာလ19ရက်နေ့ကနေ22ရက်နေ့အထိစစ်တပ်ရဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့အတူသတင်းယူခွင့်ရမှာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကပြောပါတယ်။အခုတစ်ခါမောင်တော်သတင်းယူတဲ့အဖွဲ့ထဲမှာပြပအသံလွှင့်ဌာနတွေဖြစ်တဲ့ VOA BBC နဲ့ RFA ဌာနတွေမပါပါဘူး။အဲ့ဒီဒေတာတွေမှာသတင်းတွားယူတဲ့အခါမှာလုံခြုံရေးပြန်ဘာသာစကားအခက်အခဲတွေပါရှိနိုင်တယ်လို့သတင်းအဖွဲ့တွေကပြောပါတယ်။ Democratic Party ကို Computer Internet ဖောက်ထွင်းမှုတွေလုပ်နေတယ်ဆိုတော့ဆက်ဆွဲမှုနဲ့ပတ်သက်ပြီး September လတုန်းက Russia သမ္မတ Vladimir Putin နဲ့သူပြောဆိုခဲ့ကြောင်းဒီနှစ်နှောင်းပိုင်းမှာဖောက်ထွင်းခိုးယူမှုတွေဆက်လုပ်တာမတွေ့ရတော့ဘူးလို့ American သမ္မတ Barack Obama ကသမ္မတအင်ဂျူမာနှစ်ဆင်ပြုတ်လုတဲ့နှစ်ချုပ်သတင်းစာရှင်းလင်းပွဲအပြီးမှာပြောကြားလိုက်ပါတယ်။အခုလိုဖောက်ထွင်းခိုးမှုကြောင့် Democratic Party သမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်ခဲ့သူ Hillary Clinton အရေးရှုံးရတယ်လို့ယူဆပါသလားဆိုတဲ့အမေးကိုတော့သူကတိုက်ရိုက်မဖြေကြားခဲ့ပါဘူး။ American ပြည်ထောင်စု Georgia ပြည်နယ်ကကွန်ပျူတာကွန်ရက်တစ်ခုကို Cyber တိုက်ခိုက်ခံရမှုမှာအမိမြေလုံခြုံရေးဝန်ကြီးဌာနနဲ့ဆက်နွယ်နေတဲ့ကိစ္စကိုရွေးကောက်ခံသမ္မတအသစ်အနေနဲ့စုံစမ်းစစ်ဆေးပေးဖို့တောင်းဆိုလိုက်ပြီးရက်ပိုင်းအတွင်းမှာပဲသမ္မတအသစ်ဖြစ်တော်မဲ့ Donald Trump ဟာအမိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီး Jen Johnson နဲ့တောက်ကြံတွေကတွေ့ဆုံခဲ့ပါတယ်။ဒီနေ့ကောင်မှာတာဝန်ကအနားယူရမယ့်ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းကသူ့ရဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲအတွင်းစီးရီးယားနိုင်ငံအလက်ပိုမျိုးကိုငရဲကန်းတစ်ခုဖြစ်နဲ့ရင်းညွှန်းပြောဆိုခဲ့ပါတယ်
။သတင်းအချင်းချုပ်ကိုဒေါက်ခင်မြတ်သက်ကြီးညာပေးခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကနန်းထွေးကြီးဖြစ်ပြီးအင်ဂျာကတော့
Kevin Fowler ဖြစ်ပါတယ်ကျွန်မရှားဖုံပါစနေနေ့မနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.